Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဩဂုတ်လ19ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ line meter 32 kHz 933ညနဲ့933ည line meter 51 kHz 5885တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျမစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇဝန်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့စစ်ကောင်စီဝန်ကြီးအဖွဲ့အပြောင်းလဲပြုလုပ်ခဲ့ပါတယ်။ကုလအထူးကိုယ်စားလှယ်နဲ့တောင်ဆန်းစုကြည်ကိုအနာဂတ်မှာတွဲဆောင်ခွင့်ပေးမယ်သဘောစစ်ကောင်စီကပြောပါတယ်။နိုင်ငံအတွင်းအရေးပေါ်အကူအညီတက်ဆွန့်ဆံပြားဆောင်ရွက်နေသူတွေကိုဒီကနေ့ကြားရောက်တဲ့ကုလသမဂ္ဂဒုက္ခလူသားချင်းစာနာမှုဆိုင်ရာနေ့မှာကုလသမဂ္ဂကအကုန်ပြုပြောကြားလိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့မအီတန်စင်နဲ့အတူတင်ပြပေးသမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးမြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေနဲ့အတူစကိုင်းတိုင်းစလင်းကြီးမြို့နယ်ထဲမှာကျင်းညဒူဖော်ထုတ်လုပ်နေတဲ့တရုတ်ဝမ်ပေါင်ကုမ္ပဏီရဲ့လုပ်ငန်းခွင်အနီးတစ်ဝိုက်ကရွာတချို့မှာမြေမြုံမိုင်းတွေအများအပြားတွေ့ခဲ့ရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေက VOA ကိုပြောပါတယ်
ရန်သူစစ်ကောင်စီက၎င်းတို့ကျင်းညစီမံကိန်းရဲ့တခွန်ပေါ့နော်။နေရာတွေအားလုံးကိုမိုင်းထောင်လာတာ။အခုတွေ့တဲ့မိုင်းနေရာ၎င်းတို့ကျင်းညစီမံကိန်းရဲ့အရှိန်အဟောင်းကနေရာမှာတွေ့တာပေါ့နော်
။ရင်းမပင်မြောက်ရမားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့တာဝန်ခံက VOA မြန်မာပိုင်းကိုပြောပြခဲ့တာပါရှင်။နောက်ပိုင်းမှာသတင်းပြည့်စုံနားဆင်ရပါမယ်။နောက်ကရင်ပြည်နယ်ကော့ကရိတ်မှာတော့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်အပါအဝင်ပူးပေါင်းတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်နေလို့မြို့ဝင်လမ်းကိုဒီကနေ့ကနေစပိတ်ပြီးတော့လုံခြုံရေးတွေတင်းကျပ်စွာချထားလိုက်ပါတယ်။နိုင်ငံတကာသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မအီတန်စင်တို့ကပြောပြပေးကြပါလိမ့်မယ်ရှင
်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နော်လင်းဟေဇာကိုနောက်ပိုင်းတက်တော်တဲ့အချိန်တစ်ခုမှာဖမ်းဆီးအကျဉ်းချခံထားရတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဝင်ပေးမယ်လို့စစ်ကောင်စီအကြီးအကဲကပြောကြားခဲ့တယ်လို့ကုလသမဂ္ဂကပြောတဲ့အကြောင်း AP သတင်းမှာရေးပါတယ်။အထူးကိုယ်စားလှယ်နော်လင်းဟေဇာနဲ့ဗိုလ်ထုနေကနေပြည်တော်မှာတွေ့ဆုံစဉ်ဗိုလ်ချုပ်မွန်းကြီးမင်းအောင်လှိုင်ကအဲ့ဒီလိုပြောကြားခဲ့တာလို့အတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟက်ကမနေ့ကြာတာပရိနေကပြောတာကိုကိုကပီ AP သတင်းမှာရေးတာပါ။လက်တလောအချိန်မှာတော့ဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးနဲ့နေမှုထမှုကိစ္စတွေကိုကြီးရှုဆောင်ကြတ်သွားမယ်လို့စစ်ကောင်စီဘက်ကပြောကြားခဲ့တယ်လို့ဆိုပါတယ်။အထူးကိုယ်စားလှယ်နော်လင်းဟေဇာဟာဩဂုတ်လ18ရက်ကနေ17ရက်နေ့အထိမြန်မာနိုင်ငံကိုနေရက်ကြာတွားရောက်ခဲ့ပေမဲ့အကျဉ်းချနေတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရခဲ့တယ်လို့စစ်ကောင်စီတာဝန်ရှိသူတွေကလွှဲလို့ပြည်တွင်းမှာရှိတဲ့နိုင်ငံရေးပါတီတွေအပါအဝင်တခြားအင်အားစုတွေနဲ့တွေ့ဆုံခွင့်မရခဲ့ပါဘူး။ခီးစဉ်ပထမနေ့ဖြစ်တဲ့ဗိုလ်ထုနေ့ကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမြောင်လွန်နဲ့တွေ့ဆုံခဲ့ပြီးမနေ့ကမြန်မာနိုင်ငံကပြန်မထွက်ခင်မှာတော့စစ်ကောင်စီငင်းချမ်းရေးဆွေးနွေးရေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံမှုအတွင်းပဋိပက္ခဖြစ်နေတဲ့နေရာတွေမှာစာနာမှုဆိုင်ရာအကူအညီတွေပို့ပေးရေးနဲ့အဲ့ဒီလုပ်ငန်းစဉ်တွေအတွက်အထူးကိုယ်စားလှယ်နဲ့နှစ်ဖက်အနီးကပူးပေါင်းဆောင်ရွက်ရေးတို့အတွက်ဆွေးနွေးပြခဲ့တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကပြောပါတယ်ခင်ဗျာ။
မြန်မာနိုင်ငံတွင်အရေးပေါ်ကူညီလိုအပ်နေသူတွေအတွက်အသက်ဆွန့်ပြီးတော့ကူညီဆောင်ရှောက်ပေးကြတဲ့သူတွေကူညီဆောင်ရွက်ရေးနဲ့အသက်ပေးကြတဲ့သူတွေနဲ့ထိခိုက်ဒဏ်ရာရသူတွေအားလုံးကိုလေးစားဂုဏ်ပြုတဲ့အကြောင်းဒီနေ့မှကြားရောက်တဲ့ကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှူးရမနတန်ဘလာခရစ္စနာကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်လိုအပ်နေတဲ့စာနာမှုဆိုင်ရာကူညီတွေပို့ပေးနိုင်အောင်လူမှုအတိုင်းဝိုင်းကိုထိမ့်လန့်နေစေတဲ့အဆုံးမတတ်နိုင်တဲ့အကြမ်းဖက်မှုတွေရပ်တန့်ကြဖို့ဒီနေ့တောင်းဆိုလိုတဲ့အကြောင်းကြီးညာချက်မှာဖော်ပြထားပါတယ်။ရက်သားတွေကိုဘယ်တော့မှပြစ်မှတ်မထားသင့်တယ်လို့နိုင်ငံတကာကထုတ်ပြန်ထားတဲ့ဥပဒေတွေနဲ့အညီမြန်မာနိုင်ငံကစာနာမှုဆိုင်ရာအကူအညီပေးနေသူတွေအနေနဲ့အနောက်ရှက်အကန့်အသတ်မရှိလုံခြုံရေးရှိတယ်လို့ပြောပါတယ်။မြန်မာနိုင်ငံတွေအကူအညီလိုအပ်နေတဲ့လူမှုအတိုင်းအဝန်ကိုအကူအညီထောက်ပံ့ရေးလှုံ့ဆော်နေကြတဲ့ကွန်ရက်တွေနဲ့အတူရက်တည်ပြီးတော့ကုလသမဂ္ဂနိုင်ငံတကာ NGO အဖွဲ့ကြီးတွေနဲ့နိုင်ငံတကာချက်ချင်းတွေအဖွဲ့တို့ကဝိုင်းဝန်းကူညီပေးကြတဲ့အကြောင်းမြန်မာပြည်သူတွေနေ့စဉ်ကြုံတွေ့ခံစားနေရတဲ့တော့ကတွေရောကြရည်နီလန်းရှာပြီးတော့မင်းကြီးမတော်ကူညီပေးနေကြသူတွေကိုလေးစားဂုဏ်ပြုတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှုရဲ့ကြီးညာချက်မှာဖော်ပြထားတာပါမြန်မာပြည်သူတွေလိုအပ်နေတဲ့ကူညီပေးကိုနိုင်ငံတကာအတိုင်းအဝန်ကစည်ရနာထက်တန်စွာနဲ့အခုလိုကာလမျိုးမှာကူညီပေးကြဖို့ဒီနေ့မှကြာရောက်တဲ့ကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့မှာတောင်းဆိုလိုတဲ့အကြောင်းကြီးညာချက်မှာဖော်ပြထားပါတယ်
Sekang Siga, Wunji Pueblo, Pinsin, President Dignity, and their Topiamare, Pinsin, President Wunji Puema, Bojo Muji Mian Line, Dudia Bojo Muji, So Window, Ajin Yadu, Pichare, Wunji Jone, Dudia, Wunji Jo Yadu, Didigo, Say Utadabare, Aku Pianle like their Wunji Puema, Tape and Gons on the Choga, Ajin, a Dine Shinibi, Wunji Tana, Naku, Dweck and Get a Wunji Tana the Chogo. Tawon Pian Lepi Adari, Pawamare, Yin Simangine Banai Yene, Samu Wunji, Uwin Shingo, Simangine Banai Wunji, Pian Le, Tawon Bira, Yin Yin Nuna Moon and Nanganya Setway, Wunji, Uana Ugo, Siwa in a Kutan Yangway, Wunji, Pian Le, Tawon Bia B, Tuniama, Dauta Kanzogo, Yin Nuna Moon and Nanganya Setway, Wunji, Pi, Asatu Kanada, Ukin Yi Tawon, you get it, Luimujija in a Pitu in A, Wunji near Adwe, Ajin, Alotama Wunji, Umin China, Asatu Kanadari, Pawamare, Ajin Bojo Hong to Pite Ukin Yi, a soya upway young Wunji Tana Nika Wunji, Uchin Nindo na Upawen, Boba Okata Utanye, Dudia Okata Uwin Thorogo, Tawanga, and now you going to let down Sikon Siga, Digine Jinaja Tobiamare, Ajin Boba and Dokata dot Tantan Swego, Boba Okata Yadu Tomi Cantalabare, Digine Tobiane Wunji, a poet at Dema, Wunjinia Linia, to a Pianle Town Piamuri Locara, or Tuyabare. Tapian Bagone, Eauri Tai, Mone, Champion, Sare, Pinadan de Taji, Leguye, Longjoin, Nezaia, Wunji, Dutia, Wunji, Cho, Nepiro, Kansi, Okata, Chimpine, Wunji, Jo, Agri, Samu, Taipia, Yepue, Okata, Pirangzu, CNC, Cho, Sare, Yaru de Male, Pianle, Tawan, Pemurigo, Pilo Cavacana.
မြန်မာနိုင်ငံစီးပွားရေးအချက်အချာမျိုးတော်ရန်ကုန်မှာစီးပွားရေးတက်တဲမှုတွေနဲ့ရင်းဆိုင်နေရတာကြောင့်မိုးဖိုးဖိုးကျနေတဲ့ကြားကပဲမြို့ကန်တွေကစားသုံးစီတန်းစီတွေတမင်းတုတ်တန်းစီတွေနဲ့ပြည်နေတဲ့ကြောင်း AFP
ကျွတ်တိုက်ခိုက်တာရဲ့နောက်ဆက်တွဲအဖြစ်ကမ္ဘာလုံးဆိုင်ရာစားသောက်ကုန်စည်တွေအစမတန်တက်လာတာလေအကျိုးဆက်တွေကိုပါခန်းစားနေရတဲ့မြန်မာပြည်သူတော်တော်များများကပရာဟိတာစေနာရှင်တွေလှူဒန်းတဲ့အစားသောက်တွေပေါ်မှာမိခိုးပြီးတော့အားထားနေရပါတယ်အိမ်မှာမစားပြည့်ဘူးဆိုတာချဲ့ရင်မီးရလည်းမလာဘူးကြာတော့ချဲ့မီးရမလာဘူးစံသွားဝင်ရှားတယ်နောက်တော့ကျွန်တော်တို့ပင်စင်နေတဲ့ဆိုလို့ရှိရင်ဝယ်မယ် ကျတော့တစ်ဖက်တလားလည်းကာမိအောင်ကုသိုလ်လည်းရဒီမှာလိုင်းကျွန်တော်တို့ဝယ်လဲဝယ်လာတယ်မပြောသေးတော့ဘာလို့ပြန်ပြူတယ်လေပြန်ပြူတယ
်အရင်စားသုံးစီတပိတ်တာကို9000ကျပ်ရှိခဲ့ရတာကနေအခုဆို9000ကျပ်ထိနှစ်ဆနီးပါးတက်လာခဲ့တာပါမြန်မာနိုင်ငံလူဦးရေ40ရာခိုင်နှုန်းဟာနိုင်ငံတော်ကသတ်မှတ်ထားတဲ့စီးရင်မွေးတင်မှုနှုံအောက်ကိုရောက်နေတယ်ဆိုပြီးတော့ကမ္ဘာ့ဘဏ်ကဇူလိုင်လမှာပြောပါတယ်ဒါပြင်စားသောက်ကုန်ဈေးနှုန်းတွေဟာလေမနစ်မတ်လနဲ့ရှင်လို့ရှိရင်ဒီနှစ်မှာ 18.3 ခိုင်နှုန်းထိတက်လာတယ်လို့ဆိုပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လင်းပေးနေပါတယ်ခင
်ဗျ View American တန်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာယူကရိန်းဆပ်ပိုရီဇီယာနျူကလ িয়ার ဒါအပိဆက်ရုံကိုအပြည်ပြည်ဆိုင်ရာအနုမြစွမ်းရည်အေဂျင်စီ IAEA ကလာရောက်စစ်ဆေးနိုင်ဖို့ရုရှားကတားဆီးစရာအကြောင်းမရှိဘူးလို့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကကြာတာပတိနေ့ညမင်ခွန်းမှာပြောပါတယ် IAEA ကိုယ်စားလှယ်တွေဆက်ရုံကိုလာရောက်စစ်ဆေးဖို့ရုရှားကချက်ချင်းချွင်းချက်မရှိခွင့်ပြုပေးရမှာဖြစ်တယ်လို့ရုရှားတပ်တွေဆက်ရုံပိုင်နဲ့ကနေချွင်းချက်မရှိချက်ချင်းရုပ်သိမ်းပေးရမယ်ဒါကိုအသေးချာမလုပ်ရင်တော့နျူကလ িয়ার နဲ့ဓာတ်ရောင်ကြီးပေကင်းရေးဆိုင်ရာနိုင်ငံတကာစာရွက်စာတမ်းနေအလုံးကိုအမဲပုံးနဲ့ကိုပြစ်လိုက်ဖို့ပဲရှိတော့တယ်လို့ယူကရိန်းသမ္မတဇယ်လင်စကီကပြောပါတယ်ရုရှားကနိုင်ငံတကာကစီးပင်းစည်းကမ်းတွေကိုချိုးဖောက်နေတာပါလို့ယူကရိန်းသမ္မတဇယ်လင်စကီကဆက်ပြောပါတယ်သမ္မတဇယ်လင်စကီဟာမနေ့တုန်းကလဗစ်မြို့မှာကုလသမဂ္ဂထရီတွင်းရေးမှူးချုပ်အန်တိုနီယိုဂူတက်ထရီသမ္မတရီဆက်တေယက်အာရိုဝန်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျ
အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပနေတဲ့ G20 နိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးမှာရုရှားရဲ့ယူကရိန်းပေါ်ကျူးကျော်စစ်ကိုနောက်နိုင်ငံတွေကအကြီးအကျယ်ဝေဖန်တာကြောင့်ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့အစည်းအဝေးခန်းမတွေကနေဒေါသတကြီးထွက်သွားခဲ့ပါလေ။ဝန်ကြီးလက်ဗရော့ဟာတခြားအဖွဲ့ဝင်တွေပြောတာကိုတော့နားမထောင်မနေသူ့မိန်ကွန်းပြောပြတာနဲ့အစည်းအဝေးခန်းတွေကထွက်သွားတာကြောင့်ဒါကအပြုသဘောဆောင်တဲ့နေလမဟုတ်ဘူးဆိုပြီးတော့ EU ဥရောပသမဂ္ဂနိုင်ငံခြားရေးရာအကြီးအကျယ်ဂျိုးဆက်ဘော်ရယ်ကပြောပါလေ။အစည်းအဝေးတက်နေတဲ့သူတိုင်းဟာဒီစစ်ပွဲရက်ဆိုင်နိုင်ဖို့တောင်းဆိုရမှာတသဘောတည်းရှိတယ်လို့အထူးသဖြင့်စစ်ပွဲရဲ့အကျိုးဆက်ကိုယူကွေးတနိုင်ငံတွေတွေမဟုတ်ဖ ೇನೆ ဒကာလုံးကလူသန်းပေါင်းများစွာခံစားနေကြရတယ်ဆိုပြီးတော့ EU နိုင်ငံခြားရေးတာဝန်ခံအကြီးအကဲဘော်ရကပြောပါလိမ့်ရှင
်တရုတ်နိုင်ငံရှန်ဟိုင်းမြို့တရားရုံက2019ခုနှစ်ခရီးကလူမြင်ကွင်းမှာမတွေ့ရတော့တဲ့တရုတ်ကနေဒါဘီလီယနာတထေးကြီးရှောင်းချန်းဟွာကို2013နှစ်နဲ့ဒူဘိုင်း Tomorrow Holdings ကိုရောင်းငွေ55.3 ဘီလီယံတောက်ချန်တွေကချမှတ်လိုက်ပါတယ်။ရှောင်းတဲ့သူ့ရဲ့ကုမ္ပဏီကိုအများသူကအငွေတွေကိုတရားမဝင်သိမ်းယူတာ၊အနှံထားတဲ့ပစ္စည်းတွေကိုတရားမဝင်သိမ်းယူတာ၊ရံမုံငွေကိုတရားမဝင်အသုံးပြုတာနဲ့လက်ပိတ်လိုက်ယူမှုတို့အတွက်တရားစွဲဆိုခဲ့တာလို့ရှန်ဟိုင်းတရားရုံးကပြောပါတယ်ခင်ဗျာ
။မြောက်ကိုရီးယားကနျူကလ িয়ার လက်နက်ဖြတ်သိမ်းရင်တောင်ကိုရီးယားကစီးပွားရေးအရအကူအညီပေးဖို့ဆန္ဒရှိတယ်လို့ပြောတဲ့ပေါ်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့အမဩဇာညောင်းတဲ့ကင်မြုံဂျုံးကမကြေမနက်ဝေဖန်လိုက်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার စီစဉ်တွေဖြတ်သိမ်းရင်စီးပွားရေးအရအပြန့်အလှန်ကူညီဖို့တောင်ကိုရီးယားသမ္မတရွန်းဆိုယိုကဗိုလ်ဒူးနေတုံးကသူသမ္မတရာဒူရက်တရာပြည်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။ပြီးခဲ့တဲ့မေလတုန်းကလည်းအလားတူပြောဆိုမှုမျိုးကိုတောင်ကိုရီးယားသမ္မတကပြောဆိုခဲ့မှုပါတယ်ရှင်။
ဩဂုတ်လ19ရက်တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်ဤသန်စင်တို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့သခိုင်းတိုင်းစလင်းကြီးကျင်းနီစီမံကိန်းလုပ်ငန်းဝင်တဝိုက်မှာမြေမြုံမိုင်းတွေတွေ့တဲ့အကြောင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းစလင်းကြီးမြို့နယ်ထဲမှာကျင်းနီ24ထုတ်လုပ်နေတဲ့တရုတ်ဝမ်ပေါင်ကုမ္ပဏီရဲ့လုပ်ငန်းခွင်အနီးတစ်ဝိုက်ကရွာတချို့မှာမြေမြုံမိုင်းတွေအများအပြားတွေ့ခဲ့ရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေက VOA မြန်မာပိုင်းကိုပြောပါရယ်ဒေသခံတွေထိခိုက်မှုမရှိအောင်ဒါကိုအသိပေးထားပြီးတော့ရှာဖွေမှုတွေလည်းဆက်ပြီးတော့လုပ်နေတယ်လို့ပြောပါရယ်မြေမြုံမိုင်းတွေကိုလက်နက်ကိုင်အဖွဲ့နှစ်ဖက်စလုံးကအသုံးပြုနေကြပေမဲ့အရက်သားပြည်သူတွေပဲအများဆုံးထိခိုက်နေတာပါလို့အရက်ဖွဲ့အဖွဲ့အစည်းတွေကလည်းဆိုပါရယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုငင်းချမ်းကပြောပြပေးပါမယ်ရှင်
။မြမပင်ခရိုင်ဆလင်းကြီးမြို့နယ်နဲ့ခွနမိုင်အကွာလောက်ကဝက်မေးရွာမှာလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုလျှက်စစ်ပေးဖို့တွယ်တန်းထားတဲ့ဓာတ်ကြိုးတွေအောက်နဲ့ကျင်းနီစီမံကိန်းအနီးပတ်ဝန်းကျင်ရွာဆက်တွေမှာမြေမြုံမိုင်းတွေအများပြားတွေ့ခဲ့ရတယ်လို့မြမပင်မြောက်ရမပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ခံကိုမျိုးက VOA ကိုပြောပါရယ်။မိုင်းရှင်လေးရေးကိုသူတို့တက်ခွဲတစ်ခုဖြစ်တဲ့မြမချေကိုဘာရာအဖွဲ့ကတာဝန်ယူခဲ့ပြီးတရက်အတွင်းမိုင်းအလုံးရေ80နီးပါးကိုတွေ့ခဲ့ရတယ်လို့သူကပြောပါတယ
်။ရန်သူစစ်ကောင်စီက၎င်းတော်ကျင်းနီစီမံကိန်းရဲ့တခွန်ပေါ့နော်။နေရာတွေအားလုံးကိုမိုင်းဆောင်လာတာ။အခုတွေ့တဲ့မိုင်းတွေက၎င်းတော်ကျင်းနီစီမံကိန်းရဲ့အရှေ့မြောက်ဘက်ကနေရာမှာတွေ့တာပေါ့နော်။အဲ့တော့ပြန်နေသေးတဲ့မိုင်းတွေဆက်ပြီးရှိနေပါသေးတယ်။၎င်းတော်ကျင်းနီစီမံကိန်းရဲ့ဒီအနီးတစ်ဝိုက်ကလေလေနီမှာလည်းဒီမိုင်းတွေထောက်ထားတယ်ဆိုပြီးတော့ကျွန်တော်တို့တင်ပြနေရတာရှိပါတယ်။အဲ့ဒါတွေကိုလည်းကျွန်တော်တို့ဆက်ပြီးဖော်ထုတ်ဖို့ကျွန်တော်တို့ကြိုးစားဆောင်ရွက်နေပါတယ်။တော်တော်ကမှာကတော့ဒီရန်သူစစ်ကောင်စီနဲ့ဒီလက်ရှိပေါ်တော့ပြင်နေတဲ့မပေါ်လေးတဲ့မိုင်းတွေကရန်တက်နေတဲ့အခါကျတော့လေအဲ့ဒါတွေကိုကျွန်တော်တို့စက်ပေါ်ဖို့မပေါ်ဘူးကျွန်တော်တို့ဒီကျူတင်ပြင်နေတဲ့ဘိုင်းတွေကိုရှိတာလို့ဆို
မိုင်းတွေကိုစစ်ဆေးကြည့်တဲ့အခါမှာတော့ M14 plastic နေမိုင်းအမျိုးအစားတွေဖြစ်ပြီးတော့ဒါတွေကိုမြန်မာစစ်တပ်ကအများဆုံး3လေးရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒါအပြင်ဒီမိုင်းတစ်လုံးကိုကြက်ငွေ3000နီးပါးရှိမယ်လို့ခန့်မှန်းကြောင်းလည်းပြောပါတယ်လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုရပ်ဆိုင်းထားတယ်လို့တရုတ်ဝမ်ပေါင်ကုမ္ပဏီဘက်ကတရားဝင်ထုတ်ပြန်ထားပါတယ်။ဒေသခံတွေကတော့ဒီစီမံကိန်းဟာဆက်လည်ပတ်နေပြီးတော့သူ့ရဲ့လုံခြုံရေးကိုစစ်တပ်ကတာဝန်ယူပေးထားတယ်လို့ပြောပါတယ်။တက်မတစ်ခုစာအင်အားရှိတဲ့စစ်ကောင်စီတပ်သားတွေကဝမ်ပေါင်ကုမ္ပဏီဝင်းနဲ့ခြေကုပ်ယူထားသလိုအနီးနားကကြေးရွာတွေကိုလည်းမီးရှို့တာလူတချို့ကိုတပ်ဖြတ်တာတွေလည်းလုပ်ခဲ့တယ်လို့ဒေသခံတချို့က VOA ကိုပြောပါတယ်။သခိုင်းတိုင်းကလက်နက်ကိုင်အဖွဲ့တချို့ကလည်းဒါကိုလက်တုံ့ပြန်တဲ့အနေနဲ့ဝမ်ပေါင်ကုမ္ပဏီရှိတဲ့ဘက်ကိုအဝေးပြဘုံ200ကျော်နဲ့ဇွန်လတုန်းကပြစ်ခတ်ခဲ့တာပ
ါဒီရန်ုစကောင်ဒီကလူမျိုးမိုင်းထောင်တာကလူတို့ဖောက်ကြီးကလို့ဘာလို့မဆိုဘလို့နေရှိပြဘလို့ဒီဒီပေါ့မသိရင်ပြီးတာပဲအစီအမံလေးကိုလာရောက်ပြီးတော့ပြုတော့ပြီးတော့မတိကျရင်ပြီးတယ်ဆိုတော့ပြီးတာပဲဆိုတဲ့ပုံစံမျိုးနဲ့သူတို့လုပ်တယ်မျိုးပဲကျွန်တော်တို့မြင်ပါတယ
်မြောက်ရမပြည်သူ့ကာကွယ်ရေးအဖွဲ့ကကိုမျိုးပြောသွားတာပါကရင်ပြည်နယ်ကြားပြည်နယ်တွေအပြင်အခုနောက်ပိုင်းသခိုင်းတိုင်းမှာပါ မြေမြုပ်မိုင်းတွေကိုကြဲကြဲပြန့်ပြန့်တုံးနေပြီလို့ဒေသခံတွေကဗီဒီယိုကိုပြောပါရယ်စီရေးအသာစီးရဖို့မိုင်းတွေကိုနှစ်ဖက်စလုံးကအသုံးပြုလေရှိပေမဲ့အရက်သားတွေပဲအများဆုံးထိခိုက်ရတယ်လို့သခိုင်းတိုင်းအရက်ဖက်အဖွဲ့အစည်းတစ်ခုရဲ့တာဝန်ခံကဗီဒီယိုကိုပြောပါရယ
်တစ်ဖက်နဲ့တစ်ဖက်စစ်ပွဲတွေဖြစ်ပေါ်လာတဲ့အခါမှာအားသာချက်ကိုယူချင်တော့အားဖြစ်ပေါ်လေနှစ်ဖက်စလုံးကတစ်ဖက်ရန်သူသွာလာနိုင်တဲ့နေရာမျိုးမှာမြေမြုပ်မိုင်းတွေကိုထောင်ထားလေရှိတယ်ပေါ့လေအာနာတိန်ပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အခင်းချင်းမှာပေါ့လေဒီမြေမြုံမိုင်းရဲ့ဆိုကြောကတစ်ဖက်ရန်သူဒီမကပဲနဲ့ဇာဝနေရေးအတွက်တောင်ရသွားဥယင်ချန်လုံနေတဲ့သူတွေအတွက်ပါတော်တော်လေးကိုထိခိုက်နေနိုင်မှုရှိပါတယ်ပေါ့လေတော်တော်များများအပြင်းမဲ့တဲ့ပြည်သူတွေဟာမြေမြုံမိုင်းတန်ကြောက်တော့အသက်ပေးသွားကြတာတော်တော်လေးကျွန်တော်တွေ့ရပါတယ်ပေါ့လေ
ရင်းမပင်မြို့ပေါ်ကစစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့နေရာတွေအပါအဝင်စိုက်ပျိုးရေးယုံတမဝါယမယုံစာတင်ကြောင်စတဲ့နေရာအများစုမှာလည်းမြေမြုံမိုင်းတွေကိုစစ်ကောင်စီဘက်ကအသုံးပြုထားတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တချို့က VOE ကိုပြောပါတယ်လူသူနီးတဲ့နေရာတွေမှာမြေမြုံမိုင်းတွေအသုံးပြုနေသလားဆိုတာစစ်ကောင်စီကိုမေးမြန်းဖို့ VOE ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းပြန်လည်ဖြေချခြင်းမရှိသေးပါဘူးခင်ဗျာ
လက်ပတော်တောင်ကျင်းနီစီမံကိန်းလုပ်ငန်းဝင်တဝိုက်မှာမြေမြုံမိုင်းတွေတွေ့ရှိတဲ့အကြောင်းကိုငင်းညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်ကော့ကရိတ်ဘက်ကစစ်ရေးလုံခြုံရေးအခြေအနေသတင်းကိုတင်ဆက်ပေးကြပါတယ်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်အပါအဝင်ပူးပေါင်းတပ်ဖွဲ့တွေနဲ့ပစ်ခတ်မှုတွေကဇက်တိုက်ရှိနေပါတယ်ဒါကြောင့်မြို့အဝင်လမ်းတွေကိုဩဂုတ်လ19ရက်နေ့မှာပိတ်ထားလိုက်ပါတယ်လုံခြုံရေးတွေကိုလည်းတင်းတင်းကြပ်ကြပ်ချထားပါတယ်သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းကတီးတန့်ရဲစခန်းနဲ့မြို့မရဲစခန်းကိုကရင်မျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကဩဂုတ်လ15ရက်နေ့ကဝင်ရောက်တိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်လုံခြုံရေးကိုတင်းကျပ်တဲ့အနေနဲ့စစ်ကောင်စီတပ်တွေကမြို့ဝင်လမ်းတွေကိုပိတ်ထားခဲ့ပါတယ်။ဒီကနေ့ဩဂုတ်လ19ရက်နေ့မှာတော့မြို့ပေါ်ဝင်တဲ့လမ်းတွေထဲကနေရာ3ခုကိုပိတ်ထားတယ်ဆိုပြီးကော့ကရိတ်မြို့ကတဦးကပြောပြပါတယ
်။ဒီတောင်ပိုင်းကနေဝင်မှာကအလိကဆုံးတော့ပေါ့။အဲဒုံးစင်လည်းရတပအဲ့ဒါပြိုင်ထားတယ်။နောက်ဟိုတာအဲတဲကြီးတဲကြီးရံပေးရတဲ့ရအဲ့လာပြိုင်ထားတယ်။နောက်အဲ့ဒီလည်းမလားမကန်းဒီလားတင်ကောင်းတဲ့အဲ့ဒီတဲ့လည်းပြိုင်ထားတယ်။ဒါကအကျလာနေကွန်ကရစ်တဲ့ပြိုင်ထားတဲ့ကောင်ကြီးပေါ့။အဲနောက်ဒီကအဓိကသွားတဲ့ကောင်ကြီးအလာလေးရပေါ့။အကလန်ဘောမှာစီးရနေလမ်းကိုရောလမ်းကိုတမှုအကလန်ဘောအနေအဲ့လမ်းကိုတမှုပြိုင်ပါတယ်လမ်းကိုတူလားဒီအကလန်တဲ့ကြမ်းနေကော်ကရိတ်မျိုးဓာတ်ရိုက်ဝင်နေလမ်းကြာသာဝိုင်းမို့ဆိုခေါ်လာအဲ့ဒီကြာသာဝိုင်းလမ်းတော့ဖွင့်လာတယ်ဒါမှလုံးဝတအားသိတတ်
ကော့ကရိတ်မြို့တဲကနေစစ်ကောင်စီတပ်တွေကနေပူကန်ကုန်းကနေလက်နက်ကြီးနဲ့ပစ်နေတယ်လို့တိုက်ပွဲဖြစ်နေတဲ့အတန်တွေကိုလည်းကြားနေရတဲ့အတွက်တမြို့လုံးကအပြင်ကိုမထွက်ရဲကြပဲတိတ်ဆိတ်နေတယ်လို့လည်းကော့ကရိတ်မြို့ကန်ကဆိုပါတယ်။ဒီ
နေ့ဆိုင်လာရောက်ကြတယ်။နောက်အဲဒါလုံးကြီးဖြစ်နေတဲ့စက်နေတာတကဆံရမလေးချတဲ့ကဒီလာတော့အခုတကလည်းတိုက်ပွဲဖြစ်တဲ့ပုံကြံနေတယ်။အခုလုံးကြီးနဲ့ကြားလာမသိဘူး။အားတိတ်တိတ်မနက်ကစေနိုင်လာကလုံးစနက်ကလေးကနေကြားတယ်စနက်ကလေးကြားတော့ကြည့်ရတာပါနေအားတော့ပြေပြီးတော့ပြောင်းလို့ရပြီတိတ်တိတ်ပြည့်လို့တိတ်တိတ်အခုဒီကနေလေခရီးကောင်းပတ်ဆံမစ်တော်ကစစ်တန်ကြီးကြားတယ်ဒီကနေလုံးကြီးနဲ့ဟုတ်လေဟုတ်ကဲ့လား
ပြီးခဲ့တဲ့15ရက်နေ့တုန်းကတော့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကရဲစခန်းတစ်ခုကိုဝင်ရောက်ပစ်ခတ်မှုတွေလုပ်ခဲ့ပြီးပစ်ခတ်မှုကြောင့်ရဲမှုတအုပ်ပါဝင်5ဦးသေဆုံးခဲ့တယ်လို့လည်းမြို့ကန်ကဆက်ပြောပြပါဗျာ။ဟိုန
ေရာက9ခေတ်ပစ်ခတ်တဲ့နေရာရဲက6ရာရဲမှုတရားပါ
ကော့ကရိတ်လမ်းဟောင်းဖြစ်တဲ့တောင်သုံးလုံးကော့ကရိတ်အာချလမ်းသစ်ကွန်းကြံကုန်းခွေးနဲ့တောတော်ရေတခွန်းနှမ်းမှာတော့စစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။မနေ့တုန်းကတော့မြဝတီမြို့အထက်ကကုန်းသရေးစုံကိုလည်းယာယီပိတ်ထားခဲ့ပါတယ်။နေဆက်မှာတိုက်ပွဲတွေမငြိမ်သက်ဖြစ်နေတဲ့အတွက်ဒေသခံတွေအဖို့ကတော့စိုးရိမ်ထိတ်လန့်မှုတွေရှိနေတယ်လို့လည်းပြောပြကြပါတယ်ရှင်။
ကရင်ပြည်နယ်ကော့ကရိတ်မြို့ကဒီစစ်ရေးနဲ့လုံခြုံရေးအခြေအနေကိုမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်များရှင် အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေကလွန်ခဲ့တဲ့တစ်နှစ်အာဏာရယူပြီးတော့သိမ်းပိုက်လိုက်တဲ့အချိန်တုန်းကသူတို့ဟာအုပ်ချုပ်ရေးမှာအဖွဲ့အစည်းပေါင်းစုံပါဝင်ရေးကိုထည့်သွင်းစဉ်းစားမယ်ဆိုတာကိုခရီးပြုခဲ့ပါတယ်။ဒါပေမဲ့တာလီဘန်တို့ရဲ့ဂတိကဝတ်တော်တော်များများကအမျိုးသမီးအခွင့်အရေးနဲ့သက်ဆိုင်နေပြီးတော့လွန်ခဲ့တဲ့နှစ်20သူတို့အုပ်ချုပ်ခဲ့တဲ့အချိန်တုန်းကရက်တီချက်နဲ့ရှင်မယ်ဆိုရင်တော့ဒါကအပြောင်းလဲတစ်ခုဖြစ်ပါတယ်။သူတို့အာဏာရလာခဲ့တဲ့တစ်နှစ်ပြည့်ချိန်မှာပဲဘလို့ဂတိကဝတ်တွေကိုတာလီဘန်တွေကဖျက်ဆီးခဲ့ပြီးတော့ဘယ်ဂတိကဝတ်တွေကိုတော့ဖောက်ဖျက်ခဲ့တယ်လဲဆိုတာ VOA ရဲ့ပုံပြရုပ်သံအစီအစဉ်မှာကိုဝင်းခန့်မောင်ကပြောပြပေးထားပါတယ်။
ပထမဆုံးအနေနဲ့နိုင်ငံသားအခွင့်အရေးကိုလေးစားလိုက်နာဖို့ဂတိကဝတ်တွေကိုတာလီဘန်တွေဟာဖောက်ဖျက်ခဲ့ပါတယ်။အရက်ဖက်အဖွဲ့အစည်းတက်ကြွလှုပ်ရှားသူတွေအနှောက်အယှက်မရှိအလုံးလုံးနိုင်မယ်ဆိုတဲ့တာလီဘန်တွေပေးထားတဲ့ဂတိပြက်ခဲ့ပါတယ်။တာလီဘန်အစိုးရဟာဆိုယာစန့်ကျင်ရေးဆန္ဒပြပွဲတွေကိုအင်အားသုံးလူစုခွဲတာသူတို့ရဲ့တရက်သေးမူဝါဒတွေကိုဝေဖန်တဲ့ရပိုင်ခွင့်တောင်းဆိုသူတွေသတင်းနောက်တွေနဲ့လူမှုကွန်ရက်မီဒီယာမှာတက်ကြွလှုပ်ရှားသူတွေကိုထိမ့်သိမ်းတာတွေလုပ်ခဲ့ပါတယ်။မင်းကလေးငယ်ရိစာတင်ကြောင်းတက်ရေးကလေးကိုလည်းဖောက်ဖျက်ခဲ့ပါတယ်။တာလီဘန်တွေဟာအမျိုးသမီးငယ်အများစုကိုအလဲတန်းပညာသင်ခွင့်ပိတ်ထားတဲ့အတွက်အာဖဂန်ဟာကမ္ဘာမှာဆယ်ကျော်သက်မင်းကလေးတွေကြောင်းမတက်ရတဲ့တစ်ခုသီးသောနိုင်ငံဖြစ်လာပါတယ်။ဒီဆုံးဖြတ်ချက်ကိုကုလသမဂ္ဂနဲ့အနောက်နိုင်ငံအစိုးရတွေသာမကအစ္စလမ်ဘာသာဝင်နိုင်ငံတွေကတောင်ဝေဖန်ခဲ့ကြပါတယ်။အမျိုးသမီးတွေကိုအလုပ်လုပ်ခွင့်ပေးရေးကလေးကိုလည်းချိုးဖောက်ခဲ့ပါတယ်။အာဖဂန်မျိုးသမီးတော်တော်များများဟာအလုတ်ကန်ရှာဖွေခွင့်မရှိတော့ဘူးလို့ကုလသမဂ္ဂရဲ့လူခွင့်ရေးမဟာမင်းကြီးဘီရှက်ဘက်ရှေကဇူလိုင်လမှာပြောခဲ့ပါတယ်။တာလီဘန်တွေရဲ့ဥပဒေအောက်မှာမျိုးသမီးလူခွင့်ရေးလှုပ်ရှားသူတွေ၊မျိုးသမီးတရင်တောက်တွေနဲ့မျိုးသမီးရှေ့နေတွေပေါ်တိုက်ခိုက်မှုတွေလည်းတိုးလာနေကြောင်းဆိုပါတယ်။အစ္စလမ်ဘာသာရဲ့မူပေါင်းအတိုင်းမျိုးသမီးတွေလူအဖွဲ့အစည်းမှာနေထိုင်ခွင့်ရမယ်ဆိုတဲ့ကတိကိုလည်းချိုးဖောက်ခဲ့ပါတယ်။များမြင်ကွေးမှာမျိုးသမီးတွေဥကောင်းကိုယ်တာမကမျက်နှာတွေလည်းဖုံးကာရမယ်လို့တာလီဘန်တွေကညွှန်ကြားထားပြီးတော့သူတို့ရဲ့ကိုယ်ခန္ဓာလှုပ်ရှားမှုတွေအပေါ်မှာလည်းတင်းကျပ်လာပါတယ်။မျိုးသမီးတွေကိုလူအဖွဲ့အစည်းရဲ့မြင်ကွင်းကပျောက်ကွယ်အောင်လှုံ့ဆော်နေတဲ့တာလီဘန်တွေရဲ့ဒီပိတ်ပင်မှုတွေကိုပြန်ရုပ်သိမ်းပေးဖို့ဆုံးဖြတ်ချက်တရက်ကုလလူခွင့်ရေးကောင်စီကဇူလိုင်လမှာချမှတ်ခဲ့ပါတယ်။တာလီဘန်တွေဟာအာဖဂန်မှာငြိမ်းချမ်းရေးတည်ဆောက်မယ်ဆိုတဲ့ကတိကိုတော့ထိမ့်သိမ်းခဲ့ပါတယ်။တာလီဘန်တွေအာဏာပြန်ရလာတဲ့အခါအာဖဂန်နိုင်ငံတွေကနှစ်နဲ့ချီဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေနဲ့စစ်ကြောင်ပျက်စီးတော်တော်များများအဆုံးသတ်နိုင်ခဲ့ပါတယ်။ပြည်ပခါဖြစ်ချိန်အတွင်းမသွားရောက်နိုင်ခဲ့တဲ့နေရာတွေကိုအခုချိန်မှာတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ပြီလို့ကူညီပေးရေးအဖွဲ့တွေကဆိုပါတယ်။လူသားစာနာမှုအကူအညီတွေကိုဆိုရကဝင်ရောက်နှောက်ယှက်တာမလုပ်ဘူးဆိုတဲ့ကိစ္စကိုတော့တစ်စိတ်တစ်ပိုင်းပဲထိမ့်သိမ်းနိုင်ခဲ့ပါတယ်။တာလီဘန်တွေဟာကူညီကယ်ဆယ်ရေးပစ္စည်းတည်ယူပို့ဆောင်မှုကိုနှောက်ယှက်တယ်လို့ကုလအကူအညီပေးရေးအဖွဲ့ GK Martin Griffith ကကုလလုံခြုံရေးကောင်စီမှာဇွန်လကပြောခဲ့ပါတယ်။နိုင်ငံရဲ့တရားဝင်ဗန်စနစ်ကလည်းအကူအညီပေးရေးအဖွဲ့ကလွှဲပေးတဲ့ငွေတွေကိုပိတ်ပင်ခဲ့ပြီးနိုင်ငံတော်နဲ့ဒေသခံအစ်အာဏာပိုင်တွေဟာအကူအညီလက်ခံရယူသူတွေကိုရွေးချယ်ရမှာပိုပြီးပါဝင်လာကြောင်းသူကဆိုပါတယ်။ရခိုင်အစိုးရအာဏာပိုင်တွေနဲ့စစ်သားတွေအပေါ်ဒဏ်ခတ်အရေးယူတာတွေမလုပ်ဘူးဆိုတဲ့ကိစ္စကိုတာလီဘန်တွေတစိမ့်တစ်ပိုင်းပဲထိန်းသိမ်းခဲ့ပါတယ်။ရခိုင်အာဖဂန်လုံခြုံရေးတပ်တွေကိုတာလီဘန်တွေကလက်စားချေတပ်ဖြတ်ခဲ့တယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကနိုဝင်ဘာမှာထုတ်ပြန်ခဲ့ပါတယ်။တာလီဘန်တွေအာဏာစတင်ရရှိချိန်ပထမဆုံး2လအတွင်းပြည်내၄ခုမှာအချင်းချင်းတေတန်စီရင်မှုနဲ့ပျောက်ဆုံးမှုပေါင်း100ရှိတယ်လို့ HRW အဖွဲ့ကမှတ်တမ်းတင်ခဲ့ပါတယ်။ဒါပေမဲ့ဒီအခြေအနေဟာတိုးတက်လာတယ်လို့ဆိုရမှာပါ။နောက်ပိုင်းမှာတာလီဘန်အုပ်ချုပ်သူတွေကဖွေးတွေလူငင်းချမ်းသာခွင့်ကျင်ညာလိုက်ပြီးပြည်ပမှာရောက်နေတဲ့ရခိုင်အစိုးရအကြီးတန်းအရာရှိတွေအများပြားပြည်ရင်းကိုပြန်လာကြတာတွေရှိခဲ့ပါတယ်။ဗက်ပေါင်းစုံပါဝင်တဲ့အစ္စလမ်အစိုးရဖြစ်စေရမယ်ဆိုတဲ့ကတိကိုလည်းတာလီဘန်တွေပြက်ကွက်ခဲ့ပါတယ်။စက်တင်ဘာလတုန်းကအစိုးရကက်ဘိနက်အဖွဲ့ကိုကြေညာတဲ့အခါတခြားနိုင်ငံရေးအဖွဲ့အစည်းတွေမပါဝင်သလိုမျိုးသမီးတွေလည်းမပါဝင်ခဲ့ပါဘူး။ယာယီနိုင်ငံခြားရေးဝန်ကြီးအယ်မီခမ်မူတက်ကီကတော့အစိုးရအသစ်မှာတိုင်းရင်းသားတွေဖြစ်တဲ့တာချစ်ဘလော့ချ်တာကမန်နူရစ်စတာနီနဲ့ဥစ်ဘက်ကိုဇလဲရီပါဝင်တာကြောင့်ဗက်ပေါင်းစုံပါဝင်တဲ့အစိုးရတရက်ဖြစ်တယ်လို့ဒီဇင်ဘာလတုန်းကဖြေရှင်းပြောကြားခဲ့ပါတယ်။အာဖဂန်နစ္စတန်မြေကိုအုံချပြီးတခြားနိုင်ငံတွေကိုတိုက်ခိုက်မှုတွေမဖြစ်စေဖို့ပေးထားတဲ့ကတိကိုလည်းတစိမ့်တစ်ပိုင်းပဲစောင့်ထိန်ခဲ့ပါတယ်။တာလီဘန်တွေအာဏာရချိန်ကစပြီးအာဖဂန်မြေအခြေစိုက်တဲ့ကြီးကြီးမားမားတိုက်ခိုက်မှုတွေမရှိခဲ့ပါဘူး။ဒါပေမဲ့မကြသေးခင်ကကုလသမဂ္ဂရဲ့လေးလာချက်တွေအရတာလီဘန်တွေဟာအကြမ်းဖက်အယ်ခိုင်ဒါအုပ်စုနဲ့ဆက်ဆံရေးမပြတ်တောက်သေးတာကိုတွေ့ရပါတယ်။အမေရိကန်ကို2011ခုနှစ်စက်တင်ဘာ9ရက်တိုက်ခိုက်မှုမတိုင်ခင်နဲ့တိုက်ခိုက်မှုဖြစ်ပွားပြီးအာဖဂန်ထဲမှာသူတို့ကိုခိုးလုံခွင့်ပေးခဲ့တာဖြစ်ပါတယ်။ ီးခဲ့တဲ့ဇူလိုင်လ31ရက်နေ့ကအမေရိကန်ဒရုန်းတိုက်ခိုက်မှုကြောင့်သေဆုံးသွားခဲ့တဲ့အယ်ခိုင်ဒါခေါင်းဆောင်အယ်ဇဝါဟီရီယာလည်းကဘူးမျိုးတော်ကနေတလုံးမှာခိုးအောင်းနေခဲ့တာပါဒီဖြစ်ရပ်တွေကြောင့်တာလီဘန်ရဲ့အကြမ်းဖက်မှုတံပြန်ရေးကတိတွေအပေါ်မေးခွန်းထုတ်စရာဖြစ်လာပြီးသူတို့အုပ်စုရဲ့နိုင်ငံတကာတိုင်ဝမ်ကအတိမတ်ပြူရေးနဲ့စီးပွားရေးပိတ်ဆို့မှုတွေဖယ်ရှားရေးကြိုးပမ်းမှုတွေကိုအင်မတန်ထိခိုက်သွားစေပါတယ်မူရင်းစေဝါလုပ်ငန်းကိုပိတ်ပင်မယ်ဆိုတဲ့ကတိလဲတပိုင်းတစပဲအလုပ်ဖြစ်ခဲ့ပါဗျ။ဧပြီလမှာနိုင်ငံရဲ့ဘိန်းနဲ့ဘိန်းယူထုတ်လုပ်မှုကိုဖျက်ဆီးမယ်လို့ကြေညာပြီးတာလီဘန်တွေဟာဘိန်းငင်းတွေကိုစတင်ဖျက်ဆီးခဲ့ပါဗျ။ဒါပေမဲ့တေချာမသိရတာကဒီယာဒီမှာဘိန်းငင်းမနက်ခင်းစိုက်ပျိုးခဲ့ပြီးဟက်တာအေကဘယ်နှခုဖျက်ဆီးခဲ့သလဲဆိုတာကိုပါ။ဘိန်းဟာနိုင်ငံတော်ကဆင်းရဲသားတောင်သူတွေအတွက်အကျိုးဖြစ်စေတဲ့စိုက်ပျိုးရေးဖြစ်ပြီးဒီတောင်သူတွေနဲ့ဂျာဂန်စီးပွားရေးသမားတွေကိုအခွန်ကောက်ချက်အားဖြင့်တာလီဘန်တွေဟာရင်းကဒေါ်လာမီလီယံနဲ့အချီဝင်ငွေရရှိခဲ့ပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ဒီအာဏာရယူခဲ့တဲ့အချိန်မှာဂရီကဝတ်တွေနဲ့ပတ်သက်လို့ VOA ရဲ့ပုံပြရုပ်သံအစီအစဉ်မှာကိုဝင်းခံမောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်ဘက်မှာမြောက်ကျောက်ယောဂကာကွယ်ဆေးထိုးနှုတ်နေတက်လာဖို့စီစဉ်နေတဲ့အခြေအနေသတင်းဆောင်မကိုတင်ဆက်ပေးကြပါမယ်။မြောက်ကျောက်ယောဂကာကွယ်ဆေးထိုးတဲ့နှုတ်တက်လာဖို့ယာယီကာကွယ်ဆေးဆေးကန်းတွေကိုဖွင့်နိုင်အောင်လော့စ်အိန်ဂျလစ်ကောင်တီကကြိုးစားနေပါတယ်။ VOA သတင်းတောက်အန်ဂျလီနာဘတ်တာဆာရန်ရဲ့သတင်းဆောင်မကိုခြေခံပြီးဦးတမောင်တန်းကပြောပြပေးပါမယ်ရှင်
။မြောက်ကျောက်ယောဂအဖြစ်များလာလို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ရသရဲရိုက်ကျူးစေကာကွယ်ဆေးရရှိအောင်ပြည်နယ်တလွားမှာယာယီဆေးကန်းတွေဖွင့်နေပါတယ်။ဒီနေ့လူနေရာဆေးထိုးပေးနိုင်မှာပါ။ထိုးခြင်းသူများနေတဲ့အတွက်ကြိုတင်ဆင်းပေးထားဖို့လိုအပ်ပါတယ်။ Hollywood နောက်ပိုင်းမျိုးက Taylor ကအခုလိုပြောပါတယ်
။ Just to not get sick.
မကူအောင်ထိုးမှာပါ။နည်းနည်းစိုးတယ်မဟုတ်လား။စေထုတ်ပြီးပါအောင်ဖြစ်ဘူးလို့မျောလဲမှာလေဖြစ်မှစိတ်ဆင်းရဲမှာတဲ့ဂျိုကာခွေစိတ်ချလက်ချဖြစ်ရတာပိုကောင်းတာပေါ့
အက်ရှလွန်ကလည်းအခုလိုပြောပါလေ
I use the gym a lot and that's the biggest thing for
ကျွန်တော်ကဂျင်ကိုအသွားများပါတယ်အဲ့ဒီမှာကအတော်များများကမတန့်ရှင်းကြဘူးကြဒါကကာခွေစေထိုးခြင်းနဲ့အကြီးမားဆုံးအကြောင်းပါပဲ
Los Angeles ကျမ်းမာရေးဌာနကိုကာခွေစေထိုးခန်းဖွင့်ပေးဖို့ Hollywood နောက်ပိုင်းကလည်းတောင်းဆိုပါတယ်မြို့ကောင်စီဝင် John Alexander ကအခုလိုပြောပါတယ်
The main reason is because a lot of the
cases of Toronto မြန်မာက Hollywood အနောက်ပိုင်းနဲ့ကက်လျက်နေရာတွေကမှယာယီဆေးကန်းကိုတောင်းဆိုရတာပါပိုးစစ်ကာကွယ်ဆေးသွားထိုးခဲ့ကြသူတွေဟာအဝေးကိုအချိန်အများကြီးပေးပြီးသွားထိုးခဲ့ကြရပါတယ
်သူမဲဆန္ဒနယ်ကလူတော်တော်များများကတော့မြောက်ကျောက်ယောဂအပေါ်ရတပ်ပိအဖြစ်နေကြတယ်လို့ Hollywood အနောက်ပိုင်းမြို့နယ်ကောင်စီဝင် John Erickson ကဆိုပါတယ
် As we know monkeypox while it is
now ယောက်ျောဂါကလိန်တူဓမ္မမဟုတ်လိန်ဆက်ဆံရာကကူးဆက်တဲ့ယောဂါမဟုတ်ပေမဲ့ယောက်ျားချင်းလိန်ဆက်ဆံကြသူတွေမှာပိုဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်လိန်တမူခွဲနေထိုင်ကြသူအတိုင်ဝမ်းကြီးကြီးကဟောလိဝုဒ်အနောက်ပိုင်းနဲ့ဝင်းကျင်မှာရှိပါတယ
်ယောက်ျောဂါကိုလိန်ကူးဆက်ယောဂါအဖြစ်လက်မှတ်မထားပါဘူးပွေဖက်နှမ်းရှုပ်လိန်ဆက်ဆံတာလို့ခန္ဓာကိုယ်ချင်းထိမြင်ကူးဆက်တယ်လို့အဝတ်ထဲအယခင်မျက်နှာသုတ်ပွားတွေကလည်းထိမိတဲ့အခါကူစပါတယ်။ဩဂုတ်လအစောပိုင်းထိမှတ်တမ်းအရမြောက်ကျောင်းယောဂါရှိသူ1000ကျော်သွားပါပြီ။အဲ့ဒီအထက်က400ဟာ Los Angeles ခရိုင်ကပါ။ San Francisco မှာလည်းအလားတူတက်လာတာမြင်နေရပါတယ်။သူတို့မှာကကာဝယ်ဆေးပြက်လက်နေပါပြီ။ Zuckerberg San Francisco အထွေထွေကုဆေးရုံကြီးက Dr. Luke John Day ကအခုလိုပြောပါတယ်။
The current guidance is from CDC that about 35 to 40,000
CDC ရဲ့လက်ရှိလမ်းညွှန်ချက်အရ San Francisco ကလူ3000ခွဲ4000လောက
် VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာပေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဩဂုတ်လ19ရက်တောက်ကြနေညပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီအထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါသုဒ္ဓဆောင်လင် American တခွင်နဲ့သိပ္ပံနဲ့နည်းပညာမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ရှင်မြမရိုးရကြချီနဲ့ရက်ကန်းအထည်ရက်တဲ့လုပ်ငန်းတွေတိမ်ကောမသွားစေခြင်းနဲ့အတွက်သဘာဝအတိုင်းထုတ်လုပ်တဲ့ရိုးရကြတဲ့ပစ္စည်းတွေထုတ်လုပ်ရောင်းချနေတဲ့အကြောင်းအင်းလေးမှာလက်ရက်ကန်းကြချီပဝါတွေနဲ့ရိုးရချီတဲ့တွေကိုထုတ်လုပ်ရောင်းချနေတဲ့အမျိုးသမီးစီးပွားရေးလုပ်ငန်းရှင်ဒေါ်များနန်းဦးကဒေါ်နန်းမြဦးကပြောပါတယ်ရှင်ပြီးခဲ့တဲ့နှစ်နှစ်အတွင်းကိုဗစ်ကပ်ဘေးကြောင့်နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လုပ်ငန်းထိခိုက်ရတာတွေရှိပေမဲ့ဒီလုပ်ငန်းကိုတော့ဆက်ပြီးတော့လုပ်ကိုင်နေတော့မယ်လို့လဲဒေါ်နန်းမြဦးကဆိုပါတယ်ဒေါ်နန်းမြဦးကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ဆက်ထားတာရှုစားနာစင်ပါရှင်There's a path we must choose sometime. Gotta stand up and fight sometime.ရိုးရရက်ကန်းဆိုတာမှာကျမတို့ဒီကြာသင်္ကန်းတို့ကြာတယ်လို့ဆိုတာကကျမတို့မြန်မာနိုင်ငံမှာအရင်ကတည်းကရှိခဲ့တယ်ဆိုပေမဲ့လည်းအခုနောက်ပိုင်းကျတော့တော်တော်များများရှားပါတဲ့အရာတစ်ခုလို့ဖြစ်လာတယ်လीနော်ဆိုတော့တံပိုးအဖြစ်ဆိုရင်လည်းဒါလူတွေပေါ်ပေါ်များများသုံးနိုင်တဲ့ဟာမျိုးမဟုတ်တော့ဘူးနောက်ပိုင်းမှာဆိုတော့ဒီလိုရှားရှားပါပါဒီကြာချီနဲ့လုပ်တဲ့ပစ္စည်းတွေကြားတဲ့ပစ္စည်းတွေကိုမှဘာကြောင့်ဒေါ်နန်းမြဦးအနေနဲ့ထုတ်လို့ရောင်းချဖြစ်တာပါလဲဘယ်လိုစိတ်ကူးနဲ့များဒီလုပ်ငန်းကိုစတင်ဖြစ်ခဲ့တယ်ဆိုတာကိုအရင်ဆုံးပြောပြပေးပါလားရှင
်လုပ်ငန်းစတာတော့ကျမကစခဲ့တဲ့အလုပ်မဟုတ်ဘူးရှင်စခဲ့တဲ့ဒေါ်ကြီးတယောက်တော့ရှိတာပေါ့တခြားရွာဒေါ်ကြဦးဆိုတာလေလုပ်ငန်းနှစ်ပေါင်းတရာသူကစခဲ့တဲ့လုပ်ငန်းမြင့်ကြီးညာပေါ့နော်ဒီကြာနဲ့ဟိုအထည်ရက်တယ်ဆိုတာသူလုပ်တုန်းကတော့ဖျားတင်ကန်းနဲ့ဖုန်ကြီးတင်ကန်းတွေတော့ပဲသူလုပ်တာလေအဲကျမတို့ခကြတော့ဒီဘက်ခေရောက်လာတော့လုံခဲနှစ်ပေါင်းအစိတ်ကြကြလောက်ကပေါ့နော်အဲကျမလူတွေသုံးနိုင်ကောင်းမှာပဲပေါ့နော်စိတ်ထဲကလူရလဲတချို့ကလဲလူသုံးလို့မရဘူးလားဆိုရက်အမေမျိုးတွေလာလာမေးကြတယ်ဒီကြောင်ဟိုလူတွေအတွက်ကောထုတ်လို့ရင်မရနိုင်ဘူးလားအဲ့ဒါမျိုးလေးလာလာမေးတော့ကျမလဲဩရမှာပါလေလို့ဆိုပြီးမှအဲ့ဒါကြာပဝါ level ပတ်တဲ့ဟို scarf လေးတွေပဝါရေနောက်ချုံနဲ့ချုံတယ်လေးတွေနောက်အင်းစားလေးတွေအဲ့ဒါဟိုဆက်လို့ဖြစ်တယ်ရှင်။နောက်ကြာလေဟိုခိုင်ခတ်မှုရှိတယ်။နောက်ပြီးတော့တဘာဝဆစ်ဆစ်တဘာဝဆစ်ဆစ်ကိုလည်းတိုးစေခြင်းလေ။နောက်ပြီးကြာရဲ့ဂုံတက်ပြီးကလည်းဆောင်းမှဆိုရင်နှင်းမှနှင်းမှဆိုရင်အေးတယ်။နောက်ပြီးသူရအနှံ့အမြဲတမ်းတင်းနေခကြတော့လေဟိုဒါဘာနဲ့မှမတူတဲ့တံပိုးကြီးပစ္စည်းကိုတုံးရတယ်ဆိုရဲအစိတ်ကလေးဟိုဝင်သွားတာပေါ့နော်တုံးတဲ့လူကလည်းအဲ့တော့အဲ့လိုရွယ်ချက်ကလေးနဲ့အဲ့ဒါကြောင့်လူသုံးနိုင်တဲ့ပစ္စည်းကိုထုတ်ခဲ့တာပါပါရှင်ဟုတ်
အဲ့တော့ဒီလိုမျိုးရှားရှားပါပါကြတဲ့ပစ္စည်းတွေထုတ်လုပ်ဖို့မှာဒီကုန်ချမ်းပစ္စည်းအရာပဲဖြစ်ဖြစ်ပေါ့နော်ရှားပါတယ်ဈေးစကားလည်းကြီးတယ်လို့နားလည်ထားပါတယ်ဆိုတော့ရောင်းချတဲ့အခါမှာလည်းသူ့ကိုဒါတာမန်ဈေးနဲ့ရောင်းလို့ရတဲ့ပစ္စည်းမျိုးမဟုတ်ဘူးပေါ့နော
်ဟုတ
်ဆိုတော့ဒီအတွက်ဒီလိုပစ္စည်းရက်လုတ်တဲ့နော်ဒီဒါကိုစပြီးတော့ဖန်တီးတဲ့အပိုင်းမှာပဲဖြစ်ဖြစ်ပြန်ပြီးတော့ရောင်းချတဲ့အပိုင်းမှာပဲဖြစ်ဖြစ်ဟိုရှားပါတဲ့အရာတစ်ခုဖြစ်နေတဲ့ခါကြတော့လေအခက်အခဲကြုံရတာမျိုးရှိပါလားရှင
်။ရှိတယ်ရှင်။ဆက်စားခြင်းလုပ်တဲ့အချိန်မှာဆိုရင်ဒါကကိုကင်နေကြပစ္စည်းမဟုတ်ဘူးလေ။နောက်ကိုထွင်ခဲ့တဲ့ပစ္စည်းလည်းမဟုတ်တော့ဟိုကြာဆိုတာလည်းနည်းနည်းဟိုပြတ်လွယ်တာပေါ့နော်။ပြတ်လွယ်တဲ့အတွက်ဒီအမျိုးမျိုးဆန်းတက်ပြီးမှဟိုလောရတာပေါ့ကျွန်တော်တို့လေကြာကိုခိုင်ခန့်အောင်ဘယ်လိုခိုက်ရမလဲ။နောက်ဒီအခြေသားကိုပြောအောင်ဘယ်လိုလုပ်ရမလဲ။အဲ့ဒါမျိုးကြီးအဲ့နည်းအခက်ခဲကြုံခဲ့ရတယ်။နောက်ပိုင်းကတော့လုတ်တက်သွားတော့အဆင်ပြေပါတယ်။ရောင်းထားတဲ့ခါကျတော့လည်းကျမတို့ကလူတွေတိအောင်ပြောပြရှင်းပြရတာပေါ့။ကျမတို့ရှိလာတဲ့ဧည့်သည်တွေဆိုရင်ကျမတို့ကရှင်းပြရတယ်။ကြာရိုးဘလောက်တောင်ကုန်လဲ။ကြာဘလူဘလူလုတ်တယ်။အဲ့လိုမျိုးကြီးအဆအဆုံးရှင်းပြတော့ဧည့်သည်ကလည်းစိတ်ဝင်စားပြီးမှတံပိုးထားတယ်ပေါ့နော်။သူတို့စိတ်ထဲမှာဒီရဲ့လက်မှုပညာကိုတံပိုးထားတယ်။တဘာဝပစ္စည်းနဲ့ထုတ်လုပ်ထားတဲ့ကြပဝါရီဘာယိုအရန်တမူထားမှာတဖြည်းဖြည်းနဲ့လူတိများပြီးရောင်းရလာတာရှိဟုတ်အခက်ခဲရောကြုံခဲ့ရပေါ့နော်မျိုးစုံတပီအဲ့ဒီခဏခဏလက်မှာအလျားနှစ်ကိုက်ရှိတဲ့ပဝါတစ်ထည်ရဖို့ဆိုရင်ရပင်ပေါင်း8000 8000လောက်ကိုတုံးရတာရှင်တစ်ထည်ရဖို့ပါလေ
ဟုတ်ကြာတိထုတ်ရတာအချိန်ကြာတယ်နော်ဘယ်လောက်များကြာလဲရှင
်ဟုတ်ကဲ့ရှင်ကြာပွားတစ်ထဲစားအတွက်ဆိုရင်ကြာတိထုတ်တာကြီးကြီးကလောက်ဝက်လောက်ကိုကြာတယ်ပြီးသူ့ရဲ့အဆင့်ဆင့်ပေါ့နော်ပြန်ကြည့်ရသေးတယ်ကောစားပြန်တင်ရတယ်ဒီလိုမျိုးအဆင့်ဆင့်တွေအဲကြာပွားတစ်ထဲရဖို့အစနဲ့အဆုံးအထိဆိုရင်ကျမထင်တယ်တလောက်ဝက်လောက်တော့ကြာမှာရှင်လက်ပြီးကျမတို့ကလေဟိုကြာချီကလည်းအများကြီးတစ်နှစ်ပတ်လုံးဖော်ချင်တော်ချင်းကြီးထုတ်လို့လည်းမရဘူးဘာလို့ဆိုရောင်းရတဲ့ပမာဏကလည်းရှိသေးရလေအများကြီးထုတ်ပြီးအကုန်မရောင်းရရင်လည်းဟိုါဖြစ်လို့လေအဲ့လိုပဲတန်နိုင်တစ်ပိုင်းလောက်ပဲလှုပ်တိုင်များတဲ့ကြာလေချီထဲလို့ပိုးထဲလို့ဆိုတော့ကျွန်တော်တို့ကမြင်များထုတ်တော့ပေါ့ဒါအတိုင်းကြီးလုံးတုံးတယ်ပစ္စည်းဆိုတော့လေကြာဆိုကျတော့လူတိုင်းလူတိုင်းမတုံးနိုင်ဘူးရှင်အဲ့ဒါကြောင့်ဟိုထုတ်တဲ့လောက်လည်းအကုန်မရောင်းနိုင်တာမျိုးလည်းရှိတာပေါ့နော်မကုန်တာတွေပေါ့
ပြီးခဲ့တဲ့ဒီနှစ်ပိုင်းနေအနည်းဆုံးနှစ်နှစ်ပေါ့လေကာလအတွင်းမှာဆိုရင်ဒ
ါ
ဒီမြန်မာနိုင်ငံတဝန်းနဲ့ကမ္ဘာတဝန်းမှာဒါကိုဗစ်ကပ်ဘေးကလည်းဖြစ်လာတယ်စီးပွားရေးလုပ်ငန်းတွေတော်များများထိခိုက်တယ်နောက်ပိုင်းမြန်မာနိုင်ငံမှာကျတော့ပူဆိုးသွားတာနိုင်ငံရေးအရာလည်းမတည်ငြိမ်မှုတွေကထပ်ပြီးတော့ကြုံရတယ်ဆိုတော့ဒီအကြက်တဲရီကတစ်ခုပြီးတစ်ခုဆင်ကဲဇက်တိုက်ကြုံရတယ်လို့ဖြစ်နေတာပေါ့နော်ဆိုတော့အခုထိလည်းစီးပွားလုပ်ငန်းတွေပြန်ပြီးတော့နလန်ထူဖို့ကြိုးစားနေရတဲ့အချိန်ဖြစ်တယ်ဆိုတော့ဒေါ်နန်းမြဦးတို့လိုဒီရက်ကန်းကြရတဲ့လုတ်တဲ့စီပိုင်းလုပ်ငန်းရှင်တွေအနေနဲ့ရောထိခိုက်ခဲ့ရတာမျိုးကြုံတွေ့ခဲ့ရတယ်ရှိပါလေ။ဘာတွေကြုံတွေ့ခဲ့ရပါလဲ
။ဟုတ်ကျွန်မဆိုရင်အဲ့ဒီကိုဗစ်ဆက်ဖြစ်ကတည်းကရက်ကန်းစင်ကိုရက်လိုက်ရတာတစ်နှစ်လောက်ကြာရဲ့ရှင်။ရောင်းလို့လည်းမရတော့ဘူး။မလဲပတ်တော့ဘူးလေလုပ်ငန်း။ကျွန်မရက်လိုက်ရတယ်အခက်ခဲတော်တော်တွေ့ခဲ့တယ်အဲ့ဒါ။ကိုကရက်လိုက်တဲ့အတွက်အလုပ်သမားတွေလည်းကစင်ကလေးဖြစ်ကုန်တာပေါ့လေ။ဟိုသူတို့ကလည်းဟိုစားဖို့တောက်ဖို့လို့တော့တခြားအလုပ်တွေထွက်လုတာဖြစ်ကုန်တော့လေအခုကိုပြန်စားတဲ့အချိန်ကျတော့အလုပ်သမားကအရင်အခက်ခဲကြုံနေရတယ်ပေါ့အခုလောလောဆယ်အဲ့လိုဖြစ်နေကြ။အော်ခက်ခဲတော့မကြာတော့အခုတိတော့ဟိုအရင်လွန်ခဲ့တဲ့၃နှစ်မြောက်ရောင်းရတယ်ဒီလိုမျိုးတော့မရောင်းရသေးဘူးပေါ့ရှင်။နည်းနည်းပပပဲရောင်းရတယ်။အခုကဒီအခက်ခဲကြော့လွားဖို့ကျမတို့ကဟိုဈေးလဲတက်တာတယ်။ဟိုဘလို့လဲလှမယ့်ဟာမျိုးပြောင်းပြီးမှကျမတို့ကြောင်းခတ်ရတာပေါ့အဲ့လို80ချီနဲ့ဈေးနဲ့ခတ်တာမျိုးတွေအဲ့ဒီလေအဲ့နည်းနည်းရောင်းရလာတယ်လုပ်ငန်းလေးနည်းနည်းပြန်လည်ပတ်လာတယ်ရှင်အခုဟုတ
်ဒီလိုရက်ကန်းကြတဲ့လုပ်ငန်းလုပ်တဲ့သူတွေရောဟိုနောက်ပိုင်းမှာတွင်းတွင်းကျဲကျဲပြန်ဖြစ်လာတာမျိုးတွေ့ရလားရှင်ဘယ်လိုချင်းနေရှိလဲ
အခုထက်ထရတော့တွင်းတွင်းကျဲကျဲပြန်မဖြစ်လာသေးဘူးရှင်ဟိုပိုးတဲ့လေးပါလေလူမျိုးတော့မဖြစ်ဘူးရှင်အဲ့နိုင်ငံသားမှတော့သူများထုတ်တာတော့သူများရဲ့အီတလီယားဒီဇိုင်နာလိုရိုပီယန်နာလားမသိဘူးသူကဒီကဒီကအထည်တွေပဲကြတယ်ပေါ့နော်ဝယ်ပြီးမှသူ့နိုင်ငံရောက်တော့ finishing ပြန်လုပ်တာတော်တော်ကောင်းတယ်အဲ့ဒါ finishing လုပ်ပြီးသူကကွန်ဂျီချုံရောင်းတာတစ်ထည်ကို5,600ဒေါ်လာအဲ့လိုပေါ့နော်ဈေးလည်းအရန်ကွာသွားတယ်သူများနိုင်ငံမှာအဲ့ဒီအထည်ရောက်သွားတော့လေ
အဲ့တော့ဒေါ်န
ိုင်ငံကျွန်တော်နိုင်ငံခကြအဲ့လိုလုပ်ပြီးရောင်းလို့မရဘူးဖြစ်နေအဲ့လိုဖြစ်နေ
ဒီအခုဒေါ်နန်းမြဦးတို့ရဲ့ရက်ကန်းကြတယ်နဲ့ချီတဲ့ပစ္စည်းတွေကိုကျွန်မသိတာနိုင်ငံရဲ့ချားမှလည်းဟိုခင်းချင်းပြတာတာမျိုးရှိခဲ့တယ်လို့ကျွန်မကြားပါတယ်ဆိုတော့ဒီလိုမျိုးဒီမြန်မာနိုင်ငံကအခုလိုရက်ကန်းကြတဲ့ပစ္စည်းတွေကိုပြပအထိထိုးဖောက်နိုင်ပြီလို့ရောပြောနိုင်ပါလားဘလောက်ထိကြဲကြဲပြန့်ပြန့်ရောင်းချနေနိုင်တာမျိုးရှိပါလဲ
အော်ကြဲကြဲပြန့်ပြန့်ပြီးတော့မရောင်းချနိုင်သေးပါဘူးရှင်ကျွန်မတို့ပြရဆိုလဲပြပွဲသဘောမျိုးလောက်ပဲရောဒါပေမဲ့အော်ဒါမရဘူးပေါ့နော်အဲ့လိုမျိုးလာကြည့်ကြပါလေထူးထူးဆန်းဆန်းဆိုမှလာတော့ကြည့်တယ်ပြပွဲအနေနဲ့ဝယ်ဖို့ခါကျတော့ဈေးကကြီးတော့တို့အဲ့လိုကြီးလည်းမဝယ်ကြဘူးပြောမယ်ဆိုတော့ဟိုကျွန်မတို့ရဲ့ထုတ်လုပ်မှုကုန်ကြဆေးရိတ်ကလေအိန္ဒိယထက်လည်းနည်းနည်းပုံများတယ်ဗီယက်နမ်တို့ကမ္ဘောဒီးယားတို့အဖက်ကထက်လည်းများနေတယ်အဲ့ဆိုဈေးကနည်းနည်းလေးဟောဖြစ်တာပေါ့နော်နောက်ပြီးတစ်ချီအပုတ်အယူမှာနည်းနည်းလေးခက်လို့ထင်တယ်ကျွန်မထင်တာလေ
အဲ့တော့ဘလို့ပဲဖြစ်ဖြစ်ပေါ့နော်ကိုကတော့ဒီလိုဟိုရှားပါပစ္စည်းတစ်ခုကိုတော့ဆက်ပြီးတော့ဒီစီးပွားရေးလုပ်ငန်းကိုဟိုဆက်ပြီးတော့လုပ်နေတယ်လို့နားလဲပါတယ်ဒီလိုမျိုးဟိုရိုးရာကြတဲ့လုပ်ငန်းကိုပြန်ပြီးတော့ကိုကဟိုပြည်တွင်းမှာရောပြည်ပမှာရောပေါ့နော်ပြန်ပို့ပြီးတွင်ကျဲလာအောင်လုပ်နေတဲ့သူတယောက်လို့ပြောမယ်ဆိုရင်လည်းမှားမယ်တော့မထင်ပါဘူးဆိုတော့ဒီလိုလုပ်ငန်းတွေပို့ပြီးတော့များများရှိလာဖို့ရောရှိတဲ့လို့ထင်ပါသလားဟိုကိုရိုင်းရောအခုလက်ရှိလုပ်နေတဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့နော်ပို့တွင်ကျဲလာဖို့အတွက်ဘာတွေများလုပ်သွားဖို့ရှိနေပါလဲ
ဟိုကျမလေးဟိုလူငယ်လေးတွေကိုဟိုတင့်ပေးဒီရိုးရလက်မှုလုပ်ငန်းမျိုးလေးကြောက်သွားမှကြောက်တာလေးဒီလုပ်ငန်းကအဲ့ဒါတမီးရောဖလာရလက်မှုလုပ်ငန်းဖြစ်တဲ့အတွက်ဟိုနောင်လာနောက်သားတွေဒီဟာကိုဆက်ထင်းသိမ်းနိုင်တော့အကောင်းဆုံးပဲအဲ့ဒါကြောင့်ကျမကလေးတွေအားနေတဲ့ကလေးတွေဆိုကျမခေါ်ခေါ်ပြီးမှတင်ပေးတဲ့အကောင်လုံးလေ ရောက်သွားမှာကိုကျွန်မစိုးရိမ်တယ်မမျောရယ်ပေါ့နော်ဒီအလုပ်ကြီးကဒီလိုမျိုးလက်လုပ်ငန်းမျိုးဒီပမာပြီမှာလဲဒါကြီးကဟိုကဘာတော်သိတဲ့ဟိုလုပ်ငန်းတစ်ခုလေခြားနိုင်ငံအောင်မှစိတ်ဝင်စားတဲ့လုပ်ငန်းဖြစ်တဲ့အတွက်နောက်ပြီးမြန်မာပြည်အတွက်လည်းဒီရိုးရလုပ်ငန်းတွေကမြန်မာပြည်အတွက်လည်းဂုံတစ်ခုပေါ့နော်ကျွန်မအမြင်ကတော့ခြားနိုင်ငံတွေစိတ်ဝင်စားတယ်ဟို copy လုပ်ချင်တယ်ဟိုတမိုးရှိရဲ့လုပ်ငန်းလို့ကျွန်မထင်ပါတယ်အဲဒါတွင်တွင်တည်တည်နဲ့ကလေးတွေတတ်စီစဉ်တယ်ဆက်လက်လဲသိသိသိချင်ပါတယ်အဲ့
မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့တူတာဆောင်လေအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့တူတာဆောင်လေအမေရိကန်တခွင်စီစဉ်မှာတော့အစိုးရအနေနဲ့အမေရိကန်နေနိစတူဝါရင်ဆိုင်နေရတဲ့စီးပွားရေးအခက်အခဲတွေကိုပဲဖြေရှင်းပေးဖို့လိုလားနေတာ။နောက် COVID-19 ကပ်ရောဂါကာလအလွန်မှာကျောင်းတွေပြန်တက်ကြဖို့တာဝန်ရှိတဲ့သူတွေကအိမ်နိုင်ရာရောက်လိုက်ပြီးတော့တိုက်တွန်းနေတာ။နောက်တနက်ကင်ဆောင်ခွင့်ထိန်းချုပ်ဖို့လိုလားတဲ့တနက်ဝါသနာရှင်တွေဘက်ကဘာတွေပြောပါသလဲဆိုတာတွေကိုကိုအောင်ကစူးစီးတင်ပြထားတဲ့တူတောက်ဆောင်လေအမေရိကန်တခွင်အစီအစဉ်ရှုစားနာဆင်ပါရှင်။
အမေရိကန်ပြည်အစုမှာရာသီဥတုဖောက်ပြန်မှုကြောင့်တောမီလောင်သာရေကြီးရေရှမ်းသာရေခမ်းခြောက်ပြီးစိုက်ပျိုးရေးသမားတွေအခက်ကြုံတာဆတဲ့ပြဿနာတွေရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းမကြသေးခင်ကစုဆောင်ရရှိတဲ့စစ်တမ်းတစ်ခုအရာအခုအခါအမေရိကန်တွေဟာလက်ရှိရင်ဆိုင်နေရတဲ့အကျက်တဲကူတာပိုအလေးပေးဖြစ်ရှင်းလိုတဲ့ဆန္ဒရှိတာကိုတွေ့ရပါတယ်။ COVID ကာယောဂါကာလနှစ်နှစ်တာအတွင်းကဏ္ဍအသီးသီးကလုပ်ငန်းတွေရပ်ဆိုင်ကုန်ပြီးနောက်အမေရိကန်ပြည်ထောင်စုမှာစီးပွားရေးအခက်ကြုံရတဲ့အခြေအနေမျိုးဖြစ်လာနေတယ်ဆိုပြီးတော့ပြောဆိုနေကြတာပါ။ကုန်စည်နှုန်းတွေတက်ငွေကြေးဖောင်းပွားမှုဒဏ်ကိုရင်ဆိုင်နေရတဲ့အချိန်မှာအရေးကြီးဖြစ်ရှင်းရမယ့်ကိစ္စကိုသာလူတွေကပိုဦးစားပေးကြလိမ့်ရှိတယ်လို့ဆိုပါရ
စေ။
စီးပွားရေးလူအလွှာအတွင်းလူတန်းစားမညီမျှမှုပြဿနာတွေရှိနေပါတယ်။ဒါတွေကပိုပြီးအဓိကထားဖြစ်ရှင်းရမယ့်အရာတွေလို့ထင်ပါတယ်
။ဇွန်လအတွင်း AP နဲ့ North Center တို့ရဲ့ပူရဲကောက်ခံတဲ့လူမှုစစ်တမ်းမှာမဲပေးသူတဝက်လောက်ကရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့အလေးထားကင်တွေဖို့သဘောထားပေးခဲ့ပါတယ်။2019ခုနှစ်ဩဂုတ်လတုန်းကကောက်ခံတဲ့သဘောထားစစ်တမ်းမှာတော့66ရာခိုင်နှုန်းကရာသီဥတုဖောက်ပြန်မှုကိစ္စရပ်ကိုကင်တွေဖို့သဘောထားပေးခဲ့တာကြောင့်ဒါဟာဆိုရင်အလေးထားမှုတိတိတသာကျဆင်းသွားတာပါ
။ You know it is disappointing.
စိတ်ပျက်စရာကောင်းမင်မဲ့လဲနားလည်ပေးလို့ရပါတယ်။နောက်ရင်ဆိုင်ရမှာတဲ့လက်ရှိပြဿနာကိုဦးစားပေးဖြေရှင်းလိုကြတဲ့အမေရိကန်တွေကိုအပြစ်မတင်ကြပါဘူး။ဒါပေမဲ့လည်းကြီးထွားလာနေတဲ့တကယ်ပြဿနာကြီးတရက်ကိုတေချာသိနေတဲ့ရာသီဥတုဆိုင်ရာပညာရှင်တယောက်အနေနဲ့လူတွေကအခုလိုအလေးမထားကြတာကိုတွေ့ရတော့စိုးရိမ်ပါတယ်
။အမေရိကန်အများစုကတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုဟာလူတွေဖန်တီးတဲ့နည်းပညာတွေကြောင့်ဖြစ်တယ်လို့ယူဆထားကြပြီးဒီကိစ္စကိုဖြေရှင်းဖို့အဓိကတာဝန်ရှိသူတွေကတော့အစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေဖြစ်တယ်လို့ဆိုပါတယ်။တချို့တွေကတော့လေကိုယ့်ရဲ့နေထိုင်မှုပုံစံကိုပြောင်းလဲပြီးတော့ကဘာကြီးပူနွေးလာမှုကိုရှော့ချဖို့ကြိုးစားလာကြပါတယ်။အဲ့ဒီထဲမှာလျှက်စစ်ကားတွေတုံးလာတာစွန့်ရင်ကုန်ကြတက်တာတဲ့လျှက်စစ်ပစ္စည်းတွေရွေးချယ်အသုံးချလာကြပါတယ်
။ဟိုကောင်ကွင်းကျေးလေတို့ညဉ့်ညမ်းမှုတွေကိုတွေ့နေတာတော့လေဟိုတကားဖွင့်ပြီးတော့မစည်းနိုင်ဘူးဗျာကားစီးလို့ရှင်ဗျာ။တဘောကအဲ့လိုမျိုးတွေကြုံလာတဲ့ခါကျတော့တဘောကပုံနေချင်းထိမ့်သိမ့်မှုလည်းလေစိတ်ထဲမှာနောက်ပိုင်းမှာပို့ပြီးတော့အရေးပါအောင်သဘောပေါက်လာရဲ့เนาะပြီးတော့ at the same time မှာလည်းလေကုန်ကြစိတ်လည်းတက်တာရဲ့နောက်ပြီးတော့ပြုပြင်ထိန်းသိမ်းစရိတ်ပေါ့เนาะထားပါတော့ရိုးကားရည်ဆိုလို့ရှင်တက်စီထည့်ရမယ်အင်ဂျင်ဝိုင်းလဲရမယ်ဒါဟိုဟောပေါ့အင်ဂျင်ပါလာတော့အင်ဂျင်နဲ့ပတ်သက်တဲ့ဟာတွေအားလုံးကိုလေလောက်ကင်ရတယ်ဆိုတော့အခုကအင်ဂျင်လုံးဝပါတော့ဘူးဆိုတော့ကျွန်တော်ကားဝယ်တာတစ်နှစ်လောက်ရှိပြီတခါမှကျွန်တော်ဟို workshop ကိုပို့ပြီးတော့ maintenance လုပ်ရတာမရှိဘူးပေါ့နော
်နေတာတဲ့နေ့တွေဆိုရင်တအိမ်လုံးကိုနေရောင်ကြီးဆွဲရင်လည်းလက်ပတ်ဖို့ကြိုးစားသူတွေလည်းရှိပါတယ်အကုန်ကြတတ်တာသလိုကဘာကြီးပူနွေးမှုကိုရှော့ချဖို့ကိုရင်ကိုကြပါဝင်ရတာကိုဂုဏ်ယူတယ်လို့ဆိုရတယ
် July was the first month where
ဇူလိုင်လမှာပထမဆုံးစတုံးတာပါဇွေရသည40တချိန်လုံးဖွင့်ထားတာမို့အဲ့ဒီကမဂါဝတ်1600လောက်ထွက်လာတာကနေသုံးပါတယ်
This provides basically 100%
တနေ့အတွင်း9လမှာတရားရခိုင်နှုန်းနေအောင်ကြီးစွန့်ရင်တို့ရေပူထုတ်ပေးပါတယ်။စောင်းတွင်နေတာတူချိန်မှာတော့လျှက်စင်နဲ့အပူပေးပါတယ်။
အခုလိုမျိုးရာသီဥတုအတွက်ပို့ပြီးတော့အထောက်အကူပြုတဲ့ပစ္စည်းတွေလူများအလွယ်တကူဝယ်ယူအသုံးပြုနိုင်အောင်ဆောင်ရွက်ကြဖို့လဲသူတို့ကလိုလားနေပါတယ်ခင်ဗျာ
California ပြည်နယ် Los Angeles ခရိုင်တွေကအခြေခံပညာကျောင်းသူကျောင်းသားအတော်များများဟာ COVID ကာယောဂါကာလအတွင်းonline ကနေစာတင်ကြားနေရင်ကျောင်းတွေနဲ့အဆက်အသွယ်ပြတ်ကုန်တာပါ။ဒါကြောင့်ဆရာမနဲ့ကျောင်းတာဝန်ရှိသူ600လောက်ကခရိုင်တွင်းလှည့်လည်ပြီးမကြခင်ပြန်ဖွင့်တော့မယ့်ကျောင်းတွေမှာကျောင်းသားကျောင်းသူတွေပြန်လာကြဖို့အိမ်တိုင်းရာရောက်လိုက်လံဆော်ဝနေပါတယ
်။
ကလေးတွေထောင်ထဲချီကျောင်းလာမအပ်တော့ပါဘူး။ကျောင်းကိုအတိပေးအကျောင်းကြားတာမျိုးမလုပ်တော့သလိုဘယ်ရောက်နေလဲဆိုတာလည်းမသိတော့တာကြောင့်မနစ်ကလနဲ့ချီကျောင်းမတက်ကြတဲ့ကလေးတွေကိုလိုက်စားပြီးကျောင်းပြန်တက်အောင်တိုက်တွန်းနေတာပါ
ကလေးတော်တော်များများကကယောဂကာလအတွင်းပုံမှန်လိုကျောင်းပြန်ခဲ့ကြပါတယ်အလေခရိုင်တွင်းကကျောင်းသားကျောင်းသူ50ရာခိုင်နှုန်းလောက်ဟာကိုဗစ်နဲ့တခြားအကြောင်းမျိုးစုံကြောင့်အခုလိုကျောင်းမတက်နိုင်ကြတော့တာပါ
durring the pandemic while there is online school
ကယောဂကာလအတွင်း online ကနေပဲတက်ရတော့ကျောင်းပြည့်ရက်တွေများခဲ့ပါတယ်တစ်နှစ်လုံးမှာ3ရက်လောက်ပဲတက်ခဲ့ပါတယ်အထက်တန်းတက်တော့လဲပညာရေးရဲ့အရေးပါမှုကိုတတိမထားမိတော့ပဲကျောင်းဆက်မတက်ဖြစ်တော့ပါဘူ
းတချို့ကတော့မိဘတွေအိမ်ပြောင်းရာကနေကျောင်းနဲ့အဆက်အသွယ်ပြတ်သွားကြသလိုနေရာသစ်မှာ internet ကလည်းအလွယ်တကူမရနိုင်တာပါအစိုးရကဝင်ငွေနဲ့မိသားစုအတွက်အခမဲ့အင်တာနက်ဝန်ဆောင်မှုရဖို့အခွင့်အရေးပေးထားပေမဲ့နေရာတိုင်းမှာအင်တာနက်လိုင်းကောင်းမနေပါဘူ
း Laptop computer တုံးရတာလည်းမလွယ်သလိုအင်တာနက်ကလည်းမကောင်းပါဘူးနှေးပြီးတော့ရက်ကုန်တော့ကလေးတွေလည်းအာရုံမစိုက်နိုင်တော့ဘဲနဲ့စာကောင်းကောင်းမဖတ်ကြတော့ပါဘူး
ဘုကားကျောင်းတွေပြန်ဖွင့်ချိန်မှာကျောင်းပြန်တက်ကြဖို့ခရိုင်ပညာရေးမှုကိုယ်တိုင်လိုင်းလံစီယုံတိုက်တွန်းတာကြောင့်ကျောင်းပြန်သွားဖို့အဆင်သင့်ဖြစ်နေသူတွေလည်းရှိပါတယ်
First I didn't kind of really learn anything I learned
စကားစားတော့ကတော့ဘာမှမသိပါဘူးနည်းနည်းပါးပါးပဲသင်နိုင်ခဲ့တာပါအခုတော့ပို့ပြီးတော့အာရုံစိုက်သိကြနိုင်မယ်လို့ထင်ပါတယ
် LKI မှာအခြေခံပညာကျောင်းသူကျောင်းသား6သိန်းကျော်ရှိပြီးကျောင်းပေါင်း1000ကျော်ရှိပါတယ်ဒါဟာဆိုရင် American ပြည်ထောင်စုမှာကျောင်းသားကျောင်းသူဒုတိယအများဆုံးရှိနေတဲ့ဒေတာလည်းဖြစ်ပါတယ်ခင်ဗျာဒီကမ္ဘာအတွင်းတည်ဆုံသွားသူတမီးရဲ့ဝက်စားရည်နဲ့သူ့ရဲ့အခန်းကိုဖခင်ကဒီအတိုင်းထားထားတာပါဂျက်စီကနေဒီရဲ့တမီးအသက်18နှစ်အရွယ်ဂဲဘရီယယ်ကိုပထွေးဖြစ်သူကတနက်နေ့ပြစ်တက်ခဲ့သလိုကနေဒီရဲ့ဇနီးဟောင်းကိုလည်းပြစ်ခတ်ပြီးနောက်သူ့ဘာသာဆုံးစီရင်သွားပါတယ်ရဲဝန်နဲ့ဟောင်းဖြစ်သူကနေဒီဟာတနက်ပိုင်ဆိုင်ထားသူဖြစ်ပါတယ်
I'm a firm believer that
နနက်ကန်လူစိုးတယောက်ကိုသုံးတင်မှုတခုတည်းသောနီလန်ကနနက်ကန်လူကောင်းတယောက်ရှိမှဖြစ်မယ်ဆိုတာကိုကျွန်တော်အခိုင်အမာယုံကြည်ပါတယ်
ဒိမတ်နိုင်ငံသား Matt Hapsu ဟာတနက်ဝါသနာရှင်မှာဒိမတ်မှာတနက်ဝယ်ယူခွင့်မရတာကြောင့်အခုအခါသူဟာ Tennessee မှာနေထိုင်ရင်းတနက်ဝယ်ကင်ပါတယ်ဒိမတ်မှာလို့အမေရိကမှာလဲကင်းကျက်တဲ့လက်နက်ကင်ဆောင်ခွင့်စည်းကမ်းတွေချမှတ်ဖို့သူကလိုလားပါတယ
် I think sir
လက်နက်ကပြဿနာမဟုတ်ပေမဲ့ဒါနဲ့ပတ်သက်ပြီးစိုးရိမ်ကြသူတွေလည်းရှိပါတယ်ဝါသနာအရပြစ်ခတ်တာအမဲလိုက်တာတို့ကတော့ခွင့်ပြုသင့်ပါတယ
် Travis McCracken လဲတနက်တလက်ပိုင်ပါတယ်ထပ်မံထုတ်ပြန်တဲ့ဥပဒေတွေကြောင့်ကြည်စံဈေးတွေတက်သွားတာကိုသူကမကြိုက်ပါဘူး။ဒါအပြင်အများသူငါကြသွားတဲ့အခါတနက်ပေါ်ပေါ်ထင်းထင်းကင်ဆောင်ခွင့်ကိုသူကလိုလားပါတယ
်။
ကျွန်တော်အမြင်ကလူချိန်ငယ်လို့ထင်ပါတယ်။တခုခုပြဿနာလုပ်လို့ကတော့အကျိုးဆက်ကိုရင်ဆိုင်ရမယ်ဆိုတာမျိုးတခြားသူတွေကိုအတိပေးတဲ့သဘောမျိုးပါ
။ Republican တွေကြီးစိုးတဲ့ American တရားရုံးချုပ်ကတော့ကိုကိုကိုကာကွယ်ဖို့တနက်ကိုနဲ့တပါတဲ့ယူဆောင်ခွင့်ကိုသဘောတူပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အမိန့်ချပြီးမှဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ကလည်းအသက်21နှစ်အောက်တနက်ဝယ်ခြင်းသူတွေရဲ့စိတ်ကျန်းမာရေးအခြေအနေကိုစုံစမ်းစစ်ဆေးရမယ့်ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။ဒီအမိန့်ကြောင့်အိမ်တွင်းကျပ်မှုကျူးလွန်သူတွေလည်းအလွယ်တကူတနက်ဝယ်မရနိုင်တော့ပါဘူး။အခုလိုလူအစုလိုက်ပြုံလိုက်တည်ဆုံနေတဲ့တနက်ပစ်ခတ်မှုတွေဖြစ်ပွားနေတာကြောင့်လည်းတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်ပို့ထင်းကျုံဖို့မိသားစုဝင်တွေဆုံးရှုံးတဲ့ကနေဒီကလည်းလိုလားနေပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တုဒ္ဒဆုံးလင်အမေရိကန်တခွင်စီစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးကြပါမယ်ကိုဗစ်ကာယောဂါပိုးဆွေးမှုတွေရောပါလာနေချိန်မှာမြောက်ကြောက်ယောဂါပိုးအတွက်ဆွေးမှုတွေဖြစ်လာတာကြောင့် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာဆွေးစရာယောဂါဖြစ်လာနိုင်တယ်ဆိုပြီးမကြသေးခင်ကမှတက်မှတ်လိုက်ပါတယ်ဒီယောဂါပိုးနဲ့ပတ်သက်ပြီးတော့နောက်ဆုံးတွေ့ရှိချက်တွေကိုယူတာပြည်နယ်ကကိုဒိုင်ယဂနိုစစ်စီဝနီးပညာကုမ္ပဏီကသူ့ဒေသနာပညာရှင်ဒေါခင်စာဝင်းပြေကိုဆက်သွယ်မေးမြန်းပြီးဒေါခင်မျိုးသက်ကဒီသတင်းပတ်ရဲ့သိပ္ပံနဲ့နီးပညာခန္ဓာမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်
ဒါပေမဲ့ဆိုကဘာကျမရဲ့အဖွဲ့ကြီးကကဘာလုံးဆိုင်ရာစွန့်ရင်စရာကြောင့်ဖြစ်လာနိုင်တယ်လို့မကြသေးခင်ကမှတ်မှတ်လိုက်တဲ့
Monkey Box မြောက်ကျောက်ယောဂပုနဲ့ပတ်သက်ပြီးနောက်ဆုံးတွေ့ရှိချက်တွေကိုယူတာပြည်နယ်ကိုဒန်နော့စတိတ်ဇီဝနည်းပညာကုမ္ပဏီကသုတေသနပညာရှင်ဒေါက်ခင်ဇာဝင်းတွေကိုမင်းနဲ့တင်ပြပေးပါမယ်။အနုဇီဝဗေဒပညာရှင်တယောက်အနေနဲ့ Monkey Box နဲ့ပတ်သက်ပြီးနည်းပြောပြပေးပါဒီ virus အကြောင်းပေါ့နော်
ဟုတ်ကဲ့ဟုတ်ဒီ monkey pox ကစပြီးတော့ရှိနေတာကတော့ကြာပြီအာဖရိကတိုက်မှာစပြီးတော့သူတို့ဟိုဖြစ်နေတာကြာပြီပေါ့နော်အဒီလိုတိုင်းလည်းမပြန့်သေးတာရယ်နောက်ပြီးတော့လူချင်းချင်းကူးစက်တယ်ဆိုတဲ့ဥစ္စာကတိတ်ပြီးတော့ယရိပတ်မပြောနိုင်သေးဘူးဆိုတဲ့ဟာမျိုးတွေဖြစ်နေတဲ့အတွက်ကြောင့်မလို့သူတို့ဒီအတွက်ကို research တိုင်းမလုပ်ခဲ့ဘူးပေါ့နော် monkey pox ဆိုပြီးတော့အဓိကခေါ်ရတဲ့အကြောင်းရင်းကသူဒီကြောက်ယောဂါကိုသူတို့ကပထမဆုံးစပြီးတော့ inoculate လုပ်လိုက်တာကမြောက်စီကနေပြီးတော့စတွေ့လို့သူက monkey pox လို့စခေါ်တာပေါ့နော်ဒါပေမဲ့တကယ်တမ်းကျတော့အခုဒီ WHO ကလည်းသူတို့ကဟိုနာမည်ပြောင်းခေါ်ဖို့သူတို့ဟိုစစီစဉ်နေကြတယ်ပေါ့နော်ဘာလို့လဲဆိုတော့ဒါကမြောက်ကနေပြီးတော့ဓာတ်ရိုက်ကူးတာမဟုတ်ဘဲနဲ့ခလေးကဒီကြွက်တို့ရှင့်တို့ဒီကြွက်မျိုးနယ်စုတွေကကယ်ရီလုပ်ပြီးတော့ကူးတဲ့ဟာမျိုးဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်အဲ့တော့သူတို့ပြန်ပြီးတော့နာမည်ပြောင်းဖို့တော့အစီအစဉ်ရှိတယ်သူကဟိုမျိုးဗီဇာအနေနဲ့ဆိုလို့ရှိရင်ဘာနဲ့သွားတူလဲဆိုတော့ကျမတို့ကြောက်ယောဂါနဲ့တော့တူတယ်ပေါ့နော်။ဒီတော့ကကြောက်ဘူးတဲ့ကြောက်ကြီးယောဂါဆိုတဲ့ဟာပေါ့နော်။ကြောက်ကြီးယောဂါတော့တူကဟိုသိဆုံးမှုမများဘူး။ဘာလို့လဲဆိုတော့ကြောက်ကြီးယောဂါဆိုလို့ရှိရင်ဒုတိယယောဂါရတယ်ဆိုလို့ရှိရင်30လောက်ပေတယ်ပေါ့နော်။30ရာခိုင်နှုန်းပေထုံးရှိတယ်။ဒီညောက်ကြောက်ယောဂါကတော့အခုလောလောဆယ်ထိရဆယ်ရာခိုင်နှုန်းလောက်ထိပေထုံးရှိတယ်ပေါ့။ဟုတ်ပါအ
ချင်းနေနည်းနည်းပြောပြပေ
း။ဟုတ်ဟိုကူးရမယ်ဟာတော့မသိသေးဘူးလေ။ကူရမယ်ဟာဘာဆေးနဲ့ကူရမယ်ဆိုတဲ့ဟာကိုမသိသေးဘူးအဲ့ကူဆေးကိုအခုချိန်ကရှာနေတော့မယ်သေတဲ့လူတွေကဘာလို့သေလဲဆိုတော့ကူစရာဆေးမရှိသေးလို့ပေါ့နော်သူတို့စမ်းနေတော့မယ်ခုလောလောဆယ်သူတို့ဒီကြောက်ကြီးယောဂါတော့ကသူတို့သုံးခဲ့တဲ့ဆေးတွေရှိတယ်နောက်ပြီးတော့ hepatitis B သမားတွေသုံးတဲ့ဆေးတွေသူတို့သုံးပြီးတော့စမ်းနေတယ်ပေါ့နော် herpes သမားတွေသုံးတဲ့ဆေးပေါ့နော် acyclovir လို့ပါတော့အဲ့ဒါတွေသူတို့သုံးပြီးတော့စမ်းနေတယ်ဒါပေမဲ့ result ကိုတမီးတော့မသိရသေးဘူးပေါ့အချိန်နေဘယ်လိုရှိမှန်းမသိရသေးဘူးဟုတ
်ဆရာဒီမြောက်ကျောက်ယောဂါဟိုစိုးရင်စရာကောင်းနေအဆင့်ထိရောက်လာနိုင်မှာ
အခုကတော့တို့ WHO ကနေပြီးတော့သတ်မှတ်ထားတာဒီဇွန်လ23ရက်နေ့ကတို့ကစပြီးတော့ပြောလိုက်တယ်ပေါ့နော်ဒီမြောက်ကျောက်ယောဂါဒီကဘာလုံးဆိုင်ရာဖြစ်နိုင်တဲ့အခြေအနေမှာရှိတယ်စိုးရင်ခွဲရရှိတယ်ဆိုတဲ့ဥစ္စာကိုတို့စပြီးကြီးညာလိုက်တယ်ကြီးညာတဲ့အတွက်ကြောင့်လို့လဲဒါကြောင့်အနေနဲ့ရရကလူတွေအကုန်လုံးကတို့ဒီတီထွင်တဲ့လူတွေကဒီအတွက်ကို antiviral တွေစပြီးတော့တို့တီထွင်နေကြတယ်ဒီလောက်နှစ်တွေအကြာကြီးလို့ကဘာဝကနေပျောက်သွားလိုက်ပြန်ဖြစ်လာလိုက်ပျောက်သွားပြန်ဖြစ်လာလိုက်မဟုတ်ဘူးသူကဖြစ်နေတယ်ဒါပေမဲ့မြောက်ကျောက်ကူးခံထားရတဲ့လူတွေတခြားသူနဲ့ symptom တူတဲ့ဟာတွေနဲ့ရောနေတဲ့အခါကျတော့မသိလိုက်ပင်လေအဲ့လိုမျိုးကူးလာတာလား research မှာတွေ့ရတဲ့အတွက်ကြောင့်မို့လို့ဟိုဘလို့အချိန်နေမျိုးလဲဆိုအခုချိန်ထိတော့ study လုပ်နေတော့မယ်ပေါ့ဟုတ်
ဟုတ်ကဲ့ဆိုတော့ဒီမြောက်ကျောက်ယောဂါကိုကုလသမဂ္ဂပေါ့ကဘာမှာအန်ဒီယပေးလာနိုင်တဲ့ကာယယောဂါဖြစ်လာနိုင်တယ်ဆိုပြီးတော့သူကြီးညာထားတယ်ဆိုတော့ဟိုအခုပေါ့နော်သုတေသနပညာရှင်တွေလည်းသုတေသနတွေလုပ်နေကြတယ်ကာကွယ်ဆေးတွေလည်းထုတ်နေဆိုတော့အဲ့ဒီအကြောင်းလေးနည်းနည်းပြောပြပေးပါဘယ်အဆင့်ကိုရောက်နေပါ
ဟုတ်ကဲ့ဟုတ်အခုလောလောဆယ်အထူးမှကြောက်ကြီးယောဂါကပဲစေထိုးထားတဲ့လူဆိုလို့ရှိရင်မြောက်ကျောက်ကကူးဝင်တာကမသွေဘူးပေါ့နော်ဟို effective ဖြစ်တယ်ပေါ့ဒီကြောက်ကြီးယောဂါကပဲစေကိုသူတို့သုံးလို့ရတာပေါ့ဘာလဲဆိုတော့မျိုးဗီဇာအရ85ရာခိုင်နှုန်းလောက်တူတယ်ဒါပေမဲ့တကယ်လို့မြောက်ကျောက်ယောဂါဒီ virus ကသူကတကယ်လို့တစ်ခုခုများပြောင်းနေဖောက်ပြန်လာတယ်ဆိုလို့ရှိရင်တော့ဘယ်လိုမျိုးအခြေအနေရှိမလဲတော့မသိဘူးပေါ့နော်တစ်ခုတွေးလို့ရတာမြောက်ကျောက်ယောဂါ virus ပေါ့ကသူက DNA virus ပေါ့ဆိုတဲ့အခါကျတော့သူ့ရဲ့ mutation rate ကတော့ဒီ covid တို့ဘာလို့နဲ့ရှင်လို့ရှင်တော့အလောင်းမမြင်ဘူးပေါ့နော် covid ကကျတော့ rna virus ပို့ဖြစ်တဲ့အကြောင်းသူ့ရဲ့ mutation နှုတ်ကတခါတည်းအရင်မြင်တယ်ပေါ့အခုဆိုလို့ရှင်ဘလောက်ဟိုအဖြစ်သွားမှန်းတော့မကိုအကုန်လုံးလိုက်ပြီးကြည့်လို့တာပေါ့လိုက်ကြည့်လို့တာမမြင်ရတော့ဘူး monkey pox ကတော့မြောက်ကျောက်ကတော့သူကဒီ covid ထက်ဆာလို့ရှင်တော့အလောက်ကြီးညိုကွဲတာမမြင်ဘူးဆိုတဲ့ဟာမျိုးတော့ကျွန်တော်ကြူပြောလို့ရတယ်ပေါ့နော်အဓိကကတော့ကိုကူးနိုင်တဲ့အခြေအနေမှာပေါ့နော်လူတွေကမသိတာအခုယောဂါလက္ခဏာတွေပြရဲဆိုလို့ရှင်တော်များကလူတွေကတွေ့လို့ရှင်အာဒီလိုမျိုးဟိုကြောက်ယောဂါလိုမျိုးပုံစံမျိုးအဖူကြီးတွေထွက်တယ်ဘာညာပေါ့နော်နာတယ်ဘယ်လိုဖြစ်တယ်ညာဖြစ်တယ်ဆိုတဲ့ဟာမျိုးတော့တို့ကတွေ့တယ်ဒါပေမဲ့အဲ့ဒီတွေ့တဲ့အချိန်မှာဆိုလို့ရှင်ကဒါယောဂါလက္ခဏာပြရဲအချိန်ဆိုလို့ရှင်ကူးတဲ့အချိန်မျိုးမဟုတ်တော့ကူးတဲ့အချိန်မျိုးမှာသူကအဲ့လိုဖျားတယ်နာတယ်နှာရှိတယ်ချောင်းဆိုးတယ်အဲ့လိုမျိုးအခြေအနေလူများတွေနဲ့ဟိုစောက်စောက်ကွက်တူတူသုံးနေတဲ့ခါကျအဲ့လိုမျိုးအခြေအနေမှာကူးနိုင်တဲ့ဟာတွေအများကြီးဖြစ်တယ်ပေါ့ ကျွန်တော်တို့ဒီလေးလာထားတဲ့အရာဆိုလို့ရှိရင်ညောက်ကြောက်ပြီး co-infection ပေါ့ co-infection ဆိုတဲ့ဟာသူကတခြား virus ပိုးတွေရှိတဲ့ဟိုနာတာရှည် virus ရောဂါသမားတွေပေါ့ hepatitis B, hepatitis C, HIV, human papilloma virus, viral infection ရှိနေလို့ antiviral တောက်နေရတဲ့လူတွေမှာဆိုလို့ရှိရင်လည်းသူတို့ရဲ့ဟိုတူတူတွေ့နှုံနေရပို့ပြီးတော့ညားတယ်ပေါ့နော်ဆိုတဲ့အခါကျတော့အခုလောဆယ်ဖြစ်နေတဲ့ဟို demographic ကိုကြည့်လို့ရှိရင်တော့သူက homosexual တွေနည်းနည်းပို့ပြီးတော့များတယ်။အိမ်သူတက်ဆက်တဲ့သူတွေပို့ပြီးတော့များတယ်ဆိုပြီးတော့ပြောရတာ။ဒါမဲ့သူ့ကို STD ဆိုပြီးတော့သတ်မှတ်လို့ရသလားဆိုတော့ sexually only ပဲမဟုတ်တဲ့အတွက်ကြောင့်မလို့သူတို့က STD ဆိုပြီးတော့လည်းယတိပြတ်သတ်မှတ်လို့မရသေးဘူးဖြစ်နေတဲ့အခြေအနေပေါ့နော်
။ဆိုတော့ဒီလိုအခြေအနေမျိုးမှာပေါ့နော်။ဒီသုတေသနပညာရှင်တွေကာကွယ်ဆေးအော်ထောက်ဖို့လို့စူးစမ်းတဲ့အနေအထားရောဘယ်လောက်ထိအတိုင်းအတာတွေရောက်နေပါလဲ
။အော်ကာကွယ်ဆေးကိုတော့တို့အခုဩဂတ်လ9ရက်နေ့တော့တို့ Janus ဆိုတဲ့ဟာတို့သူထုတ်တယ်ပေါ့နော်။သူလက်မှတ်ထိုးလိုက်တယ်။ဒီ Biden ဆိုရနေပြီးတော့ကာကွယ်ဆေးဒီဟာအတွက်ကိုဘာလို့လဲဆိုတော့အရင်တော့ကျွန်တော်တို့ကြောက်ကြီးယောဂါကာကွယ်ဆေးရှိခဲ့တယ်ဆိုတာ။ကြောက်ကြီးယောဂါကာကွယ်ဆေးကတို့ဟို stock အနေနဲ့တော့တို့နည်းနည်းရှိရတယ်။ဒါပေမဲ့တကယ်လို့ဖြစ်လာရဲဆိုလို့ရှိရင်အခု16ရက်ဩဂတ်လ16ရက်ရတဲ့အရာပေါ့နော် confirm case က38000ကျော်သွားပြီနိုင်ငံပေါင်းဆိုလို့ရှိရင်လည်း50ကျော်သွားပြီ
ဆိုတော့ဒီယောက်ျောက်ယောက်ကမကူးဆက်အောင်ဘလို့လောက်တန်တယ်လဲနည်းနည်းပြောပြပေးပါကာကွယ်ဖို့ပေါ့နော
်ဟုတ်ဆက်ဆက်ချင်းကူးတဲ့ stage မှာကသူက respiratory virus အနေနဲ့သူကကူးတယ်ဆိုတဲ့အခါကျတော့လေအသက်ရှူလမ်းကြောင်းဆိုင်ရာဆိုတဲ့အခါကျတော့ဒီလို covid တော့ကနေခဲ့ရတယ်လို့မျိုးပဲစားအုပ်စားခွက်တွေအတူတူမသုံးနဲ့ဟိုလူနဲ့ခက်ခက်ကလူစုလူဝေးရှောင်ရမှာပေါ့နော်နောက်ပြီးတော့ဒီလိုမျိုးအသားအရေတွေထိတယ်ဘာညာဆိုလို့ရှိရင်လည်းအဲ့ဒါနေပြီးတော့လည်းကူးနိုင်တယ်ဒါပေမဲ့ covid လောက်ပေနှုံးမများတော့ဘူးအခုလောလောဆယ်တွေ့ထားတဲ့အရာတော့တရာကူးခံလို့ရှိရင်10ရက်လောက်ပဲပေနိုင်တယ်ဆိုတော့ဟာမျိုးတော့ကျွန်တော်တို့တွေ့ထားပါတယ်ဟုတ်
ဟိုမြန်မာနိုင်ငံမှာပေါ့နော်ဟိုဒီကြောက်ကြီးယောဂါကာကွယ်ဆေးရလူတိုင်းလူလိုပေါ့နော်ထိုးထားတဲ့အနေထားရှိပါတယ်ဆိုတော့ဒီလိုနိုင်ငံမျိုးမှာဒီမြောက်ကြောက်ယောဂါအတွက်စိုးရင်ရပါလား
အာကြောက်ကြီးယောဂါကာကွယ်ဆေးရတော့ကျမတို့ generation ကတော့ထိုးထားပဲဒါပေမဲ့ကျမတို့ထက်ငယ်တဲ့ generation မှာတော့ထိုးနေသေးသလားမပြောနိုင်ဘူးပေါ့အထူးသဖြင့်ငယ်တဲ့ generation တွေနောက်ပြီးတော့ဟို immunosuppressant တောက်နေရတဲ့လူတွေပေါ့နော်ကိုခံအားကျနေတဲ့လူတွေကိုခံအားချခံထားရတဲ့လူတွေနောက်တခြားဟို viral infection တွေရှိနေတဲ့လူတွေကတော့အနည်းငယ်တော့ပိုပြီးတော့သတိထားရမယ်လို့ပြောချင်ပါတယ
်ဒေါက်ခင်ဆန်ဝင်းပြည့်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေနောက်တစ်ပတ်တော့ပြန်ပြီးဆက်ရအောင်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နီးပညာခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းတလှည့်ပြောပြပေးပါရှင
်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကိုနောက်ပိုင်းတင့်တော်တဲ့အချိန်တစ်ခုမှာဖန်စီအကျဉ်းချခံထားရတဲ့နိုင်ငံတော်တမင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့တွေ့ဆုံဝင်ပေးမယ်လို့စစ်ကောင်စီအကြီးကဲကပြောကြားခဲ့တဲ့အကြောင်းကုလသမဂ္ဂကပြောတာကို AP သတင်းမှာရေးပါတယ်အထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့ဗိုလ်ထုနေကနေပြည်တော်မှာတွေ့ဆုံစဉ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကအဲ့ဒီလိုပြောကြားခဲ့တာလို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟက်ကမနေ့ကြာတာပရိနေကပြောတာကိုကပ်ပြီး AP သတင်းမှာရေးတာပါခင်ဗျာမြန်မာနိုင်ငံအတွင်းအရေးပေါ်အကူအညီလိုအပ်နေသူတွေအတွက်အသက်ဆုံးပြီးကူညီဆောင်ရွက်ပေးနေကြတဲ့သူတွေ၊ကူညီဆောင်ရွက်ပေးရင်အသက်ပေးသွားကြသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေအားလုံးကိုလေးစားဂုဏ်ပြုပါကြောင်းဒီကနေ့ကြာရောက်တဲ့ကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှူးရမနတန်ဘာလာခရစ်ရှနန်ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်စစ်ကောင်စီကဝန်ကြီးအဖွဲ့ကိုပြင်ဆင်ဖွဲ့စည်းကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ပြင်ဆင်ဖွဲ့စည်းလိုက်တဲ့ဝန်ကြီးအဖွဲ့မှာဗိုလ်ချုပ်မှုကြီးမေအောင်လိုင်းနဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းတို့အရင်ယာဒူးတွေဖြစ်ကြတဲ့ဝန်ကြီးချုပ်နဲ့ဒုတိယဝန်ကြီးချုပ်ယာဒူးတွေကိုအသီးသီးဆက်ယူထားကြပါတယ်ခင်ဗျာ
တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twist နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်ကျွန်မကဆွမွန်မှာဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကျန်းမာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.